Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ28ရက်ပုတ်တူနေ့ညနေခင်း 6:00 AM အစီအစဉ်တွေကို line to meter 16.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်ကြညာမှာပါဆီးရီးယားရေးနိုင်ငံတကာဆွေးနွေးပွဲတစ်ခုကိုတက်ဖို့အီရန်နိုင်ငံသားရဲ့ဝင်ကြီးသွားဖို့ရှိပါတယ်တောင်တရုတ်ပင်လယ်ထဲကိုစစ်ရေးရင်လွတ်တာတွေနောက်ထပ်လှုပ်သွားမယ်လို့အမေရိကန်ကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့ internet လွတ်လပ်ခွင့်အဆင့်ကျဆင်းသွားတယ်လို့ Freedom House အဖွဲ့ကအစီရင်ခံပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပါရှင်ကချင်ပြည်နယ်ဆော့လော်မြို့နယ်အတွင်းစီယုံရေးသွားရောက်တဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဒေသခံပြည်သူစစ်တွေကဖမ်းဆီးမယ်ဆိုပြီးထပ်မံချိန်ချောက်တာတွေရှိနေပါတယ်
။ဘလို့ကသွားလို့ဆောင်မရဒီ NLD ကိုအစိုးရလည်းဖြစ်ချင်သူကလည်းလွတ်လပ်တဲ့တရားမျှတတဲ့ရုပ်ဝတ်ပဲလုပ်ကြလို့လားပြော။တရားတွေမရှိဘူး။ဘလို့ကမရှိနိုင်တော့ဘူးလေ
။ကချင်အမတ်ငါးကအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ဦးပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်ပဟိုသကောင်စီရင်ကော်မရှင်ကနေကြံနေသေးတဲ့သကောင်စီရင်အချက်လက်တွေကိုဒီနေ့ကုန်ပိုင်းထုတ်ပြန်သွားမယ်တဲ့တင်လာမယ့်ရွေးကောက်ပွဲမှာဘသူတွေကဘလို့ချိုးတင်မဲတွေပြီးလို့ရတယ်လဲဆိုရဲတင်ပြချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့ရွေးကောက်ပွဲနောက်ဆုံးရသတင်းကောက်နှုတ်ချက်နဲ့အတူရွေးကောက်ပွဲစကားဝိုင်းကိုလည်းနားဆင်ရမှာပါ။ခုရင်ဆုံးတော့ပုတ်ထူးနေညနေခင်းနောက်ဆုံးရသတင်းတွေကိုကုကြကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။ဒီသတင်းမှာနောက်ပိုင်းအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပမဲ့ဆီးရီးယားချင်းဒီဆိုင်ရာနိုင်ငံစုံစည်းဝေးတွေကိုအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တက်ရောက်မယ်လို့ပြောခွင့်ရအမျိုးသမီးတူကဒီကနေ့ပြောပါတယ်။ဆွေးနွေးပွဲကိုတက်ဖို့အီရန်ကိုဖိတ်ကြားဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဂျွန်ကာဘီကအင်္ဂါနေ့မှာပြောတာပါ။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံသားဝန်ကြီးဂျွန်ကယ်ရီဦးဆောင်ပါမယ်။ဆီးရီးယားမှာခက်ခဲတဲ့နိုင်ငံရေးအခြေအနေအတွက်အဖြေရေရဖို့ဆွေးနွေးပွဲမှာအဓိကအာရုံစိုက်ဆွေးနွေးသွားမယ်လို့ပြောခွင့်ရကာဘီကပြောပါတယ်။ဆွေးနွေးပွဲရဲ့အဓိကပိုင်းကိုတောက်ကြနေမှာလုပ်ဖို့အစီအစဉ်ထားပေမဲ့ကနဦးအဆင့်ဆွေးနွေးပွဲကိုတော့ကြာသပတေးနေ့မှာလုပ်မှာပါ။ဘယ်လိုအစည်းအဝေးမျိုးမှမဆိုအီရန်နိုင်ငံပါဝင်တက်ရောက်တာဟာအမေရိကန်နဲ့တခြားအနောက်အင်အားကြီးနိုင်ငံတွေဘက်မှအပြောင်းအလဲတစ်ခုဖြစ်လာတာကိုပြတဲ့သဘောဖြစ်နေပါတယ်။ဇူလင်လကရထားတဲ့အီရန်နျူကလ ியர் ရေးသဘောတူညီချက်နဲ့ပတ်သက်တာကလွဲလို့တခြားကိစ္စတွေမှာအီရန်နဲ့ပတ်သက်တာကိုကန့်သတ်ဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကကြိုးစားထားတာပါ။ဒါပေမဲ့လည်းဆီးရီးယားကြက်တဲမှာအီရန်ကိုအမေရိကန်ရဲ့အဓိကလှုပ်ဆောင်ပေးနိုင်ငံတစ်ခုအဖြစ်ဖော်ပြပြောဆိုတာမျိုးနိုင်ငံကြီးဌာနပြောခွင့်ရကာဘီကအင်္ဂါနေ့မှာမလုပ်ခဲ့ပါဘူး။သို့တော့ဆီးရီးယားမှာနိုင်ငံရေးအတွင်ကူးပြောင်းမှုတစ်ခုဖြစ်လာဖို့ဆွေးနွေးပွဲတွေမှာတချိန်ကျရင်အီရန်ပါလာမယ်ဆိုတာကိုအမေရိကန်ကအတိအမှတ်ပြုထားတယ်လို့ပြောခွင့်ရကာဘီကပြောပါတယ်။
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်းစုတွေနဲ့တန်းနာကြောက်တန်းနာရေပြင်ကိုအမေရိကန်ပြည်ထောင်စုကစစ်တင်ပေါ်တစဉ်လွှတ်လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်ဘက်ကတော့အဲ့လိုမျိုးကင်းလှည့်လှုပ်တာမျိုးနောက်ထပ်လုပ်အောင်မယ်လို့အခိုင်အမာပြောပါတယ်။အင်ကာနီကစစ်တင်ပေါ်လွှတ်တဲ့လောက်ရအတွက်တရားဝင်ကန့်ကွက်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Max Vogas ကိုဆင့်ခေါ်ခဲ့တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒီလိုရဟာတရုတ်တို့ကနေမြေပိုင်ဆိုင်တယ်လို့အငင်းပွားပွဲပြောထားတာကိုအမေရိကန်တို့ကဗျောင်းစင်ခေါ်လိုက်တာပါပဲအမေရိကန်ရဲ့လောက်ရဟာတရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့အမျိုးသားလုံခြုံရေးဆိုင်ရာအကျိုးစီးပွားတွေကိုချင်းချောက်လိုက်တာဒါမကတန်နာကြောက်တန်းမှာရှိတဲ့တရုတ်နိုင်ငံသားတွေနဲ့နေရာဌာနတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဇန်ယီဆွီကပြောပါတယ်တရုတ်တို့ယူထားတဲ့စူပီတန်နာကြောက်တန်နာချင်းကတ်တဟာလွတ်လပ်စွာရေချောင်သွားလာခွင့်ကိုကျင့်သုံးတာဖြစ်ပြီးအဲ့ဒီဒေသရဲ့အချုပ်အခြာအာဏာပိုင်မှုဆိုင်ရာမေးခွန်းတွေနဲ့မဆက်ဆက်ဘူးလို့အမေရိကန်စစ်ဖက်တာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီဒေသကိုဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကလည်းပိုင်ဆိုင်တယ်လို့ပြောဆိုထားတာပါ။ဒေသရင်းအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကလည်းဒီလိုအမေရိကန်စစ်သင်္ဘောလွှတ်တာကိုကြိုးစားကြပြီးမြပို့ပြီးတော့သတိထားပြီးတော့ပြောဆိုနေကြပါတယ်ရှင်။
လီဗျားနိုင်ငံထရီပူလီမြို့တော်အခြေစိုက်အစ္စလမ်ဝါဒီအစိုးရအဖွဲ့ဝင်တွေလိုက်ပါသွားတဲ့ရဟတ်ရင်တစဉ်အင်္ဂါနေ့ကပြစ်ချခံရတာကြောင့်လူ9ဦးထဏ်မှန်းတည်ဆုံးသွားပါတယ်။ရဟတ်ရင်ပေါ်မှာလူပဏ္ဏယောက်ပါသွားတယ်ဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့အသက်မသေးကျန်ရစ်သူရှိမယ်လို့မမျှော်လင့်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရဟတ်ရင်ဟာထရီပူလီမြို့တော်ကနေထွက်ခွာပြီးအယ်မာယာမြို့အနောက်ဘက်ကပင်လယ်ထဲကိုပြစ်ချသွားတာပါ။ရဟတ်ရင်ကိုပြစ်ချခဲ့တာဟာထိုဘရုခ်မြို့မှာအခြေစိုက်တဲ့ပြိုင်ဘက်အစိုးရရဲ့လက်ချက်ဖြစ်တယ်ဆိုပြီးအစ္စလမ်ဝါဒီတွေကပြစ်တင်ပြောဆိုပါတယ်။လီဗျားနိုင်ငံကထရီပူလီမြို့တော်ကိုတင်ပိတ်ထားတဲ့အစ္စလမ်ဝါဒီအစိုးရနဲ့အရှေ့ပိုင်းကတိုဘရုခ်မြို့မှာခြေစိုက်တဲ့နိုင်ငံတကာအသိအမှတ်ပြုလွှတ်တော်တို့ကြားမှာကွဲပြားနေတာပါ။ညီညွတ်ရေးအစိုးရတက်ပေါ်လာဖို့ကုလသမဂ္ဂကဂျာဝင်ဆစ်ဆက်ပေးတာတွေကအခုချိန်ထိမအောင်မြင်သေးပါဘူး။လီဗျားအနာရှင်မိုမော်ဂရာဖီကိုဖြုတ်ချပြီး2012ခုနှစ်မှာတပ်ပစ်ခဲ့ပြီးကတည်းကလီဗျားနိုင်ငံမှာဗျံပရာအခြေအနေတွေနဲ့နိုင်ငံရေးအရမရေမရာဖြစ်နေတာပါ။
ဩစတြေးလျနိုင်ငံတွင်ရွှေ့ပြောင်းဒုက္ခသည်တွင်နေဆက်ဖြတ်ကျော်ဝင်ရောက်မှုကျော့သွားစေဖို့ဆလိုဗေးနီးယားနှင့်နေဆက်တစ်ချောင်းမှာခြံစည်းရိုးခတ်မယ်လို့ပြည်ထောင်စုဝန်ကြီးဂျိုဟာနာမစ်လစ်နာကပြောဆိုလိုက်ပါတယ်။နေဆက်ခြံစည်းရိုးခတ်ဖို့လှုံ့ဆော်ရတာဟာရွှေ့ပြောင်းဒုက္ခသည်တွေအလုံးကိုနိုင်ငံတွင်အဝင်မခံဖို့မဟုတ်ဘဲဩစတြေးလျနိုင်ငံတွင်ကိုဝင်ရောက်တာတွေကိုအသေးချာထိန်းချုပ်ဖို့သာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကဒီကနေ့ပုံထုနေ့မှာကြေညာလိုက်ပါတယ်။နိုင်ငံနယ်ဆက်အနေသတင်းထောက်တွေကိုပြောဆိုရမှာတော့ခြံစည်းရိုးခတ်မဲ့အစီအစဉ်ကနှီးပညာပိုင်းဆိုင်ရာအတားအဆီးတွေပါလို့တုံ့နှုံပြောဆိုခဲ့တာပါဒါပေမဲ့အပြီးသတ်လှုပ်ဆောင်မဲ့အချိန်ကာလသတ်မှတ်ချက်နဲ့ဘဏ္ဍာငွေဘလောက်သုံးမလဲဆိုတာတွေကိုတော့ပြည်ထောင်စုဝန်ကြီးကမပြောခဲ့ပါဘူးတချိန်တည်းမှာပဲဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဂျင်းကလော့ဂျွန်ကာကတော့အဖွဲ့ဝင်နိုင်ငံတွေရန်ပုံငွေမတီထည့်ဝင်ဖို့နှောက်နှေးနေတဲ့အပေါ်မှာဝေဖန်လိုက်ပြီးဒုတိယကမ္ဘာစစ်ပြီးချိန်ကစလို့ဥရောပတိုက်အနေနဲ့အဆိုးအဝါဆုံးကြုံတွေ့နေရတဲ့ရွှေပြောင်းဒုက္ခသည်ပြဿနာကိုကူညီဖြေရှင်းဖို့မျှော်လင့်တယ်လို့လည်းမနေ့ကပြောဆိုလိုက်ပါတယ်ရှင်
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေဗုဒ္ဓညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကိုစောင့်ကြည့်လည်လာဖို့ပြည်တွင်းပြည်ပအဖွဲ့အစည်း55ဘွဲကလေးလာသူပေါင်း6000ကျော်ကိုခွင့်ပြုထားတယ်လို့ဒီအစိုးရပိုင်း CCTV သတင်းတပုတ်မှာဖော်ပြထားပါတယ်။အတည်ပြုပေးထားတဲ့လေးလာသူ6921ယောက်ထဲမှာ6400ကပြည်တွင်းကစောင့်ကြည့်လည်လာရေးအဖွဲ့တွေကဖြစ်ပြီး321ယောက်ကပြည်ပစောင့်ကြည့်လည်လာရေးအဖွဲ့တွေကဖြစ်တယ်လို့သတင်းမှာဖော်ပြပါတယ်။လေးလာသူတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးတာတွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစောင့်ကြည့်လည်လာကြမှာပါ။ရွေးကောက်ပွဲကာလတခြားဥရောပသမဂ္ဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်လည်လာရေးအဖွဲ့ EOM ကစောင့်ကြည့်လည်လာပြီးမြန်မာရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးပေါ်ပြီးပြည့်စုံတဲ့လေးလာသုံးသပ်ချက်တစ်ခုကိုလုပ်သွားမှာပါ။မြန်မာသမိုင်းမှာအရေးပါဆုံးလို့ပြောရမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်း310နဲ့နိုင်ငံရေးပါတီ90ပါတီကိုကိုယ်စားပြုပြီးရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းပေါင်း6065ယောက်ရှိပါတယ်။မြန်မာနိုင်ငံလူဦးရေ53သန်းကျော်မှာမဲပစ်ပိုင်ခွင့်ရှိတဲ့မြန်မာနိုင်ငံသား35သန်းလောက်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။
မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်ဟာဒီနှစ်မှာကျသွားပြီးအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်အမေရိကန်အခြေစိုက် Freedom House အဖွဲ့ကသတ်မှတ်လိုက်ပါတယ်။အင်တာနက်လွတ်လပ်ခွင့်အကောင်းဆုံးနိုင်ငံကိုအမှတ်3ရ၊အဆိုးဆုံးနိုင်ငံကိုအမှတ်တရာပေးပြီးအဆင့်ခွဲသတ်မှတ်တာမှာမြန်မာနိုင်ငံကို63မှတ်ပေးထားတာကြောင့်ပြီးခဲ့တဲ့နှစ်ကအမှတ်60နဲ့တစ်စိတ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံအဖြစ်သတ်မှတ်ခဲ့တာကနေအဆင့်ကျသွားတာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့2015ခုနှစ်အတွက်အင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House ဖွဲ့ရဲ့အစီရင်ခံစာထဲမှာဒီလိုသတ်မှတ်လိုက်တာဖြစ်ပါတယ်။အထူးသဖြင့်အင်တာနက်အသုံးပြုသူတွေရဲ့လွတ်လပ်ခွင့်အခြေအနေကျသွားတယ်လို့ Freedom House ဖွဲ့ကပြောပါတယ်။အင်တာနက်အသုံးပြုသူတွေကိုမကြသေးခင်ကဖမ်းဆီးအရေးယူတာတွေကိုအဓိကထောက်ပြထားပါတယ်။ဒါအပြင်စစ်တပ်ကိုထိခိုက်စေတဲ့ဒါမှမဟုတ်အစိုးရလုပ်ငန်းတွေကိုအနှောက်အယှက်ဖြစ်စေတဲ့ပြောဆိုရေးသားဖော်ပြချက်တွေကိုဖြန့်ဝေတာဒါမှမဟုတ်မျှဝေတာတွေမလုပ်ဖို့လူမှုဆက်သွယ်ရေးကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုအစိုးရတာဝန်ရှိသူတွေကဖိအားပေးနေတာကိုလည်းအဓိကအချက်တစ်ခုအဖြစ်ဖော်ပြပါဗျ။အင်တာနက်ကိုအသုံးပြုနိုင်တဲ့လူအရေးအတွက်တိုးတက်လာပြီးမယ်။ကမ္ဘာပေါ်မှာအနေအဆုံးနိုင်ငံတွေထဲမှာပါရှိနေစေဖြစ်တယ်လို့ Freedom House အစီရင်ခံစာမှာဖော်ပြထားပါဗျ။ဆက်သွယ်ရေးနဲ့သတင်းနည်းပညာဆိုင်ရာဝန်ကြီးဌာနကနယူးပဒေနှစ်ခုပြဋ္ဌာန်းထားပြီးဖြစ်ပေမဲ့ဘယူရိုကရေစီရန်တရားကြောင့်အကောင့်ထည့်ဖို့မှုနှေးကွေးနေစေပဲလို့လည်းပြောဆိုထားပါတယ်ရှင်
။ကျူဘားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုက250ကျော်ကြာချမှတ်ထားခဲ့တဲ့တန်ခတ်ပိတ်ဆို့ရေးယူမှုကိုအဆုံးသတ်ရေးဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂဒုတိယညီလာခံမှအင်္ဂါနေ့ကတခဲနဲ့မဲပေးဆုံးဖြတ်လိုက်ကြပါတယ်။စီးရေးကာလအချိန်မြင့်နေချိန်တွင်ချမှတ်ခဲ့တဲ့ရေးယူမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အဆုံးသတ်ဖို့အထွေထွေညီလာခံအဖွဲ့ဝင်192နိုင်ငံကတောင်းဆိုလိုက်တာပါ။အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံတည်းကပဲကန့်ကွက်မဲ့ပေးပါတယ်။ဒီကိစ္စကိုထူထူညီလာခံကနှစ်စဉ်ကင်တွေဆောင်ရွက်လာခဲ့တဲ့24နှစ်တာကာလအတွင်းဒီတစ်ချိန်ဟာတန်ခတ်ရည်ယူမှုကိုအဆုံးသတ်ရေးအားအကောင်ဆုံးထောက်ခံတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမဲခွဲဆုံးဖြတ်ချက်ကအခြေအနေတွေ82ဖြစ်ပေါ်အောင်ထောက်ကူဖြစ်စေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံမတ် Ron Goddard ကပြောပါတယ်။ကျူဘားနိုင်ငံနဲ့တရမန်ဆက်ဆံရေးအပြည့်အဝပြန်ထူထောင်ဖို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာသမ္မတဘရက်အိုဘားမားကညွှန်ကြားခဲ့တာပါ။ကျူဘားနိုင်ငံကိုအမေရိကန်နိုင်ငံသားတွေခရီးသွားလာခွင့်ဆိုင်ရာကန့်သတ်ချက်တချို့ကိုလည်းသမ္မတကရှော့ပေါ်ပေးခဲ့ပါတယ်။ဒါပေမဲ့56နှစ်ကြာတန်ခတ်ရည်ယူမှုကိုတော့ကွန်ဂရက်လွှတ်တော်ကပဲရုပ်သိမ်းနိုင်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့တန်ခတ်ရည်ယူမှုကိုကိုယ်သဘောနဲ့ကိုချမှတ်ထားတာမို့ကိုယ်သဘောနဲ့ကိုပဲရုပ်သိမ်းပေးပါလို့အထွေထွေညီလာခံဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ကျူဘားနိုင်ငံသားရဲ့ဝန်ကြီးဘရူနိုရိုဒရီဂွေးပါရီလီကတိုက်တွန်းပြောဆိုပါတယ်။
စပိန်နိုင်ငံတွင်းကနေလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ကက်တလန်ဒေသခွဲထွက်မဲ့အရေးကိုနိုင်ငံရေးအရာရောဥပဒေကြောင်းအရပါလှုပ်ဆောင်နိုင်တာအလုံးအသုံးပြုတားမြစ်သွားမယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကကတိပြုပြောဆိုလိုက်ပါတယ်ကက်တလန်ဒေသခွဲထွက်ရေးအစီအစဉ်ဟာရန်ဆမှုတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်အစိုးရအဖွဲ့အကြီးအကဲအဖြစ်နဲ့တာဝန်ယူထားတဲ့ကာလတလျှောက်လုံးစပိန်နိုင်ငံဟာလွတ်လပ်ပြီးဒန်းတူအခွင့်အရေးရတဲ့နိုင်ငံတစ်ခုဖြစ်နေစေရမယ်လို့ဝန်ကြီးချုပ်ရာဂျိုင်းကမနေ့အင်ကာနီကရုပ်မြင်သံကြားကနေနိုင်ငံတော်ဝန်ကိုပြောဆိုတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင
်
ပုတ်ထူနေညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုကျော်ကျသိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်တင်ဆောင်းပါးတွေကိုဆက်တိုက်တင်ပြပေးသွားမှာပါတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်အလက်ကလွဲပြီးကြံနေသေးတဲ့သံကောင်းစီရင်အချက်အလက်တွေကိုဒီနှစ်ကုန်ပိုင်းထုတ်ပြန်သွားမယ်လို့ဗဟိုသံကောင်းစီရင်ကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်းကပြောလိုက်ပါတယ်။ဒီအထက်မှာတော့အလုတ်ကိုင်းဆိုင်ရာအချက်အလက်တွေနဲ့ဘာသာကိုးကွယ်မှုဆိုင်ရာအချက်အလက်တွေပါပါဝင်မှာဖြစ်ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်။
2015မေလတုန်းကထုတ်ပြန်ခဲ့တဲ့ပင်မသကောင်စင်းအစီရင်ခံစာမှာမြန်မာတနိုင်ငံလုံးရဲ့လူဦးရေလူဦးရေတုံနှုံမြို့ပြနဲ့ကျေးလက်နေလူဦးရေကြားမဦးရေလူဦးရေအချိုးပိရမစ်ကလေးမွေးဖွားနှုံနဲ့တေဆုံးသူဦးရေစတဲ့အချက်လက်တွေကိုအသေးစိတ်ဖော်ပြထားခဲ့တာပါဒီမှာကြံနေတဲ့အပိုင်းတွေနဲ့ပတ်သက်ပြီးထုတ်ပြန်မယ်ထုတ်ပြန်မှုအပေါ်သကောင်စင်းကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်ကခုလိုပြောပါတယ
်တကယ်တော့အကြံပေးကော်မတီနဲ့အစည်းအဝေးတွေလုပ်ပြီးတော့ဒီနေ့ဆောင်ရွက်နေပါတယ်လို့ဒီနှစ်ကုန်ပိုင်းလောက်မှာတော့အလုံးဖြစ်လာနိုင်တဲ့နေသားရှိမှဖြစ်ပါတယ်။ဒါပေမဲ့ဒီအစီအဝေးခေါ်ပြီးတော့အတည်ပြုနေရောအဲ့ဒီအသေးစိတ်အစီအစဉ်တွေချက်လာရောအခုလောလောဆယ်ဒီဘယ်ကကြံပေးဖို့နေတဲ့ကျွန်တော်တို့တော့ရှောင်းတော့လုပ်နေတယ်
မကြာမီထုတ်ပြန်မဲ့ထုတ်ပြန်ချက်မှာတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေမပါသေးတာနဲ့ပတ်သက်ပြီးသူကခုလိုပြောပြပါသေးတယ်။ဟု
တ်ပါတယ်ကျွန်တော်တိုင်းရင်းသားတွေကသူတို့ကကျွန်တော်တို့ကတင်းနေပါက135မျိုးပဲရှိတယ်ဒီမှာပါဒီလက်ဆိုသူတို့ကသူတို့မျိုးနံပါတ်ကိုပြောတော့ချိုးရတော့ဘောတော့တက်မျိုးနေနောက်တစ်ခါနံပါတ်ရဆတော့ကွဲကွဲကြတာရှိတယ်အဲ့ဒါတွေကိုတစ်ခုချင်းပြန်ဖြစ်နေရတယ်ကြာအဲ့ဒါတော့ကျွန်တော်ဒီနှစ်ကုန်ပိုင်းတော့ကျွန်တော်တို့အဲ့ဒါပြီးမှကျွန်တော်တို့အစီအဝေးခုနမဲ့တော့ရှိတိုင်းရင်းသားကတော့နောက်ဆုံးမှထွက်မဲ့ဖြစ်တယ်သူကတိုင်းရင်းသားခေါင်းဆောင်တွေကိုယ်စားလှယ်တွေတောက်ဒီဘက်ကသမိုင်းပညာရှင်ကြီးကျင်းမှုပညာရှင်တွေဒီအဖွဲ့အစည်းတရားရှင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့အခြေလဲဆွေးနွေးပြီးပါပဲထုတ်ပြန်ပါဗျာတိုင်းရင်းသားတွေအားလုံးနဲ့ညှိနှိုင်းပြီးပါပဲထွက်ပြန်ကြတယ်
ထုတ်ပြန်ပြီးတဲ့ပင်မသကောင်စင်းထုတ်ပြန်ပွဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကလည်းနှစ်ပေါင်း30ကျော်ကြာမှပထမဆုံးအကြိမ်ပြန်လည်ကောက်ခံခဲ့တဲ့ပြည်လုံးချွတ်သကောင်စင်းထုတ်ပြန်နိုင်ခြင်းပေါ်ချီးကျူးခဲ့ပါသေးတယ်။မကြာခင်ထုတ်ပြန်မဲ့တတိယအဆင့်အသေးစိတ်ထုတ်ပြန်မှုမှာဘာသာရေးကိုးကွယ်မှုဆိုင်ရာအချက်လက်တွေနဲ့ဝင်ငွေရရှိရန်လုပ်ကိုင်တဲ့လုပ်ငန်းကဏ္ဍအပြင်အသေးစိတ်အချက်လက်အစီရင်ခံစာတွေကိုပါထပ်မံထုတ်ပြန်ပေးသွားမှာဖြစ်ပါတယ်။တတိယအဆင့်အသေးစိတ်အစီရင်ခံစာမှာထုတ်ပြန်ထားတဲ့ပင်မသကောင်စင်းပေါ်အခြေခံတဲ့စီးပွားရေးကျန်းမာရေးစတဲ့ကဏ္ဍအလိုက်ဆိုင်ရာသုံးသပ်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်။ဒီအပြင်ကောက်ခံခဲ့တဲ့ပင်မသကောင်စင်းမှာဖော်ပြထားတဲ့ကိန်းဂဏန်းတွေနဲ့ကောက်ခံခဲ့တဲ့ပုံစံလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေမှာဘလောက်အထိယုံကြည်နိုင်မလဲဘလောက်အထိစစ်မှန်တယ်လဲဆိုတာကိုပါစမ်းစစ်တင်ပြသွားမယ်လို့ဗဟိုသကောင်စင်းကော်မရှင်ကပြောပါတယ်ဝင်ငွေရရှိဖို့လုတ်ကင်တဲ့လုပ်ငန်းကဏ္ဍဆိုတာကတော့အသက်မိုးဝမ်းကြောင်းတွေအတွက်လုတ်ကင်တဲ့လုပ်ငန်းကိုဆိုလိုတယ်လို့ဗဟိုသကောင်စင်းကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်ကပြောပါတယ်ဒီအတွက်သက်ဆိုင်ရာစက်မှုလုပ်ငန်းပညာရှင်တွေနဲ့သက်ဆိုင်ရာပညာရှင်တွေအကူအညီကိုယူပြီးစစ်ဆေးကကဏ္ဍတစ်ခုချင်းစီအလိုက်အတည်ပြုချက်ယူထားတယ်လို့ဦးမြင့်ကျိုင်ကပြောပါတယ်။သကောင်စင်းကောက်ယူမှုမှာနှစ်ပေါင်း30အတွင်းပထမအဦးဆုံးကောက်ယူခဲ့တာဖြစ်ပြီးပထမအဆင့်ရှေ့ပြေးလူဦးရေစည်းရင်းကိုတော့2014ခုနှစ်ဩဂုတ်လ1ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီမှာမြန်မာနိုင်ငံမှာရှိတဲ့လူဦးရေစည်းရင်းဖြစ်တဲ့လူဦးရေစုစုပေါင်း 51.4 သန်းကျော်ကိုထုတ်ပြန်နိုင်ခဲ့ပါတယ်။ဒုတိယအဆင့်ပင်မသကောင်စင်းထုတ်ပြန်မှုကိုတော့2015ခုနှစ်မေလမှာထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်။ပင်မသကောင်စင်းကောက်ယူမှုမှာရခိုင်ကချင်နဲ့ကရင်ပြည်နယ်ကဒေသအချို့တွေမှာစည်ရင်းမကောက်ယူနိုင်ခဲ့တဲ့အတွက်လူဦးရေ200ခန့်တော့ဟာခံမှန်းချက်အနေနဲ့သာရှိခဲ့ပါတယ်။ဒါကြောင့်မို့သကောင်စင်းမှာဖော်ပြထားတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း50တန်းခွဲမှာခံမှန်းတဲ့လူဦးရေတန်းတန်းနှစ်သိန်းကျော်လေပါဝင်ပါတယ်ရှင်။
မမေခါတင်ပြသွားတာပါရှင်။ VOA ကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ တော်တော်ရှင်များရှင်ကချင်ပြည်နယ်ဆော့လော်မြို့နယ်အတွင်းစီယုံရေးတွားရောက်တဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဒေသခံပြည်သူစစ်တွေကဖမ်းဆီးမယ်ဆိုပြီးထက်မှန်ချိန်ချောက်တာတွေရှိနေတယ်လို့ပါတီတာဝန်ရှိသူကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကိုယ်စားလှယ်လောင်းတွေကိုရိုက်နှက်တာတွေရှိခဲ့ပြီး NLD ပါတီဌာနချုပ်ကဒီကိစ္စတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တွားရောက်တွေ့ဆုံမှုရှိနေပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှယ်လောင်းတွေကိုအခုလိုချင်းချောက်တာကတော့ဆော့လော်မြို့နယ်မှာဒီလ25ရက်နေ့နေကင်းပိုင်းကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားတာနဲ့ပတ်သက်ပြီး NLD ပါတီကချင်းအမှတ်9ကမြို့သားလွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဦးကအခုလိုပြောပါတဲ့
ဒီဆော့လော်ကိုယ်စားလှယ်ဆုံးရောက်သွားတာအဲဆော့လော်ကဘာလဲဒီနမောဇုဆိုရယ်ရွာလေးမှာသူတို့ကအဲ့ပါစီးရီးတွားမှာပြန်လာတဲ့ခါမှာသူတို့လမ်းကျောတာသူတို့ဖမ်းလို့စီးလို့ဘာဖမ်းဖို့ဆိုတော့အဒီဒီစစ်ဖွဲ့ရေဆောက်နေတယ်ဒီကအဲဒီနေရာနဲ့သူတို့ကအခုဒီဘက်ကိုပြန်ပြီးမဆင်းလာတော့ဘယ်နဲ့ဆော့လော်ကပြန်သွားလိုက်ကြ
ဖန်စီမဲလို့ချင်းချောက်ခံရသူတွေဟာဆော့လော်မျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်လောင်းဦးစော်လိုက်ဆော့လော်၁ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးဆန်ဝေခေါင်လွန်ဆော့လော်၂ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးစာကီတို့ဖြစ်ကြောင်းနဲ့လောလောဆယ်မှာဖုန်းအဆက်အသွယ်ပြတ်နေကြောင်းပြောပါရတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကကချင်အထူးဒေသတရက်ဥက္ကဋ္ဌလက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်နဲ့ကချင်အမှန်ငါတတိပုဂ္ဂလအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးစခုံတင်းကမဟာမိတ်ပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့အခြားနိုင်ငံရေးပါတီတွေကိုသူတို့နယ်မြေအတွင်းမှာဝင်ရောက်မဲမဆွဲဖို့တားမြစ်ခဲ့ပါတယ်။စက်တင်ဘာလ29ရက်နေ့မှာတော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကညှိနှိုင်းခဲ့တဲ့နောက်ကချင်အထူးဒေသတစ်မှာမဲဆွဲလို့ရရှိပြီဖြစ်ကြောင်းကော်မရှင်အတွင်းရေးမှူးကအာမခံပြောကြားခဲ့ပါတယ်။အော်တိုဘာလ12ရက်နေ့မှာတော့ချီပွေမြို့နယ်အတွင်းမှာမဲဆွယ်စည်းရုံးနေတဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဦးစခုံတင်းရဲ့သားချီပွေမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးစခုံရင်းဆောင်တဲ့ပြည်သူ့စစ်အဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ပါတီဝင်တယောက်ကလည်းဖမ်းဆီးခဲ့တယ်လို့ NLD ပါတီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးမြကြီးနားခရိုင်ရွေးကောက်ပွဲကော်မရှင်ကဥပဒေအရရေးယူဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ပါတယ်။အခုတကြိမ်ထပ်မံချင်းချောက်ခံရကြိမ်မှာတော့ကချင်အထူးဒေသတစ်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်ရေးကိုတန်တရားရှိလာကြောင်းဦးကျော်ကျော်ဦးကဆက်ပြောပါတယ
်။တော့ရဒီအတက်အမြေကတော်တော်ဆိုးရင်ရပြီ။ဘလို့ကသွားလို့မရဒီအမြေကိုအစိုးရလည်းမဖြစ်ချင်သူကလည်းလွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲလုပ်ကြလို့ပြော။တရားလည်းမဖြစ်ချင်ဘလို့ကမရှိနိုင်တော့ဘူးလေ။
ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမမောင်ကွန်ကတော့ဒီဖြစ်ပျက်နဲ့ပတ်သက်ပြီးသူတို့စီကိုတင်ပြလာတာမရှိသေးကြောင်းပြောပါတယ်။
တော့ဘာမှမသိသေးပါဘူး
ခင်ဗျာ။ဒါတကယ်မှပြက်မလား။ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ကချင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့အခြေအနေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာတင်ပြသွားမယ်လို့ပြောပါတယ်
။ကျွန်တော်တို့ကတော့ပြည်လဲအောင်အများကြီးကြိုးစားနေတာပဲ။တစ်ဖက်ညှိပြလုပ်မယ်လုပ်ပြစီအများတောင်းဆိုနေတယ်။ကြက်ခိုင်းနေတဲ့ဒီချပါရတဲ့ဖြစ်ဖြစ
်နိုင်ငံရေးလေးလာသူဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပြောဆိုပါတယ်။
အဲကျွန်တော်တို့လူမဲ့ဒီတရားမျှတတဲ့ရုပ်ပွဲမဖြစ်နိုင်ဘူးလို့ထင်တယ်ဗျာအဲ့လိုမျိုးချိန်ကြောက်မှုတွေဖြစ်နေတယ်မက်ဆေ့ချ်ရှင်းလို့လည်းမရဘူးဆိုရင်ကော်မရှင်ကနေပြီးတော့ဒီနေရာမှာရုပ်ပွဲဖြစ်နိုင်ဖို့အတွက်ဆိုရင်ဒီပြည်သူစစ်တွေကိုကင်ကြွယ်ထိန်းသိမ်းဖို့လိုတယ်အဲ့ဒါနဲ့ပတ်သက်လို့တမတော်ကိုအကူအညီတောင်းရမယ်အဲတမတော်ကအကူအညီပေးတယ်ဆိုရင်တော့အဲသူတို့ကပြောရမက်ဆေ့ချ်ရှင်းနေသူတွေသွားနိုင်မယ်ရုပ်ပွဲကိုလည်းစောင့်ကြည့်နိုင်မယ်ဒါကရုပ်ပွဲကကတ်နေပြီဆိုတဲ့ခါကျတော့မဖြစ်နိုင်တော့ဘူးဆိုရင်တော့ကော်မရှင်ကသူကကိုလေအမကြီးညာတို့ပေါ့ဒီရပိုက်ကြီးညာတို့ဒါယူကောက်ွယ်ချစ်ပါလို့မဖြစ်နိုင်တော့ဘူးဆိုရဲမဲဆန္ဒနေနေတဲ့ဖြစ်ကြီးညာလိုက်ရင်ပို့ပြီးတော့မှကောင်းနေကြတယ်
ကချင်ပြည်နယ်အတွင်းမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်မြို့နယ်၁၁ခုကကျေးရွာအုပ်စု200ကျော်မှာရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကအော်တိုဘာလ၁၂ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်ပွားရာမြို့နယ်၄မြို့နယ်ကရက်ွက်၅ခုနဲ့ကျေးရွာအုပ်စု38စုမှာရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းလဲထပ်မံကြေညာထားပါတယ်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9:00ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6:00နာရီခွဲကနေ9:00နာရီအစားညနေ6:00နာရီကနေ9:00နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9:00ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ AsiaSat 7 ဂျိုရူးကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio Season တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA ရဲ့ရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်တွေကိုလည်းကြည့်ရှုအားပေးနာဆင်ကြပါအောင်ရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲပေးမဲ့သူတွေအနေနဲ့ကြိုတင်မဲ့ဘယ်လိုပေးရမလဲဆိုတာသောတာရှင်တွေသိပါသလား။ဘသူတွေကကြိုတင်မဲ့ပေးခွင့်ရှိပါသလဲ။ကြိုတင်မဲ့နဲ့ပတ်သက်တဲ့စိတ်ဝင်စားစရာအကြောင်းအရာတွေထဲကတချို့ကိုမဝေဆန္ဒကျောင်းနဲ့စိုက်ထွန်းအောင်လွင်တို့ကတင်ဆက်ပေးထားမှာဖြစ်ပါတယ်။
ကျိုတင်မဲဆိုတာမင်းပေးနိုင်တဲ့အိရာတဲ့လဲနေတဲ့လူတွေအကြောင်းအကြောင်းကြောင့်ပေါ့နော်အလုပ်ကိစ္စကြောင့်ပဲဖြစ်ဖြစ်ခရီးသွားနေတဲ့လူတွေအားအတွက်ကျိုတင်အကြောင်းကြားထားတဲ့မဲတွေပါရှင
်ကျွန်တော်အင်ဂျင်နီယာကျောင်းသားတယောက်ဘေရိုမေရိုပြောနေကျိုတင်မဲကျိုတင်မဲနဲ့ကြားရကြားရတယ်ခင်ဗျာဒါပေမဲ့ဘာဟိုတေချာပြောလဲတော့ကျွန်တော်လည်းသိမသိ
ကျွန်တော်တင်မောက်သားပါခင်ဗျာလောလောဆယ်တော့စုံစမ်းထားတာတော့တကယ်တမ်းသွားပြင်တော့သူတို့ရက်ွက်ရုံအကြောင်းကြားပြီးတော့ကျိုတင်မဲပေးလို့ရတယ်ဆိုတာတော့သိထားပါတယ်
ဆိုင်ရကြားတဲ့အတိုင်းပဲเนาะအလှော်ပေါင်းစုံကလူတွေကကျူတင်မဲအကြောင်းကိုသူတို့သိသမျှကိုပြောပြသွားကြတာလေဒါပေမဲ့ကျူတင်မဲနဲ့ပတ်သက်ပြီးတော့ပြပြဝဝသိထားကြဖို့မရဘူးเนา
ะဟုတ်ကဲ့ပါမောက်ဝိစန္ဒာကြီးဒါဆိုလဲကျူတင်မဲနဲ့ပတ်သက်ပြီးတော့သိထားတင်တာတွေကိုပြောပြပေးပါလားခင်ဗ
ျရေကောက်ပွဲလမ်းညွှန်နေဖတ်ထားလို့သိနေတာအကိုရဲ့နောက်ပိုင်းရေကောက်ပွဲအတွက်ပညာပေးလုပ်ငန်းတွေလုပ်နေတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ရေကောက်ပွဲကော်မရှင်ကိုညီမတို့မေးကြည့်ကြတာပေါ့เนาะတကယ်တော့မဲပေးတဲ့နေ့မှာကိုနေနေတဲ့မဲစန္ဒနဲ့မှာမရှိရဲနဲ့တနေရရာမှာတင်နှန်းတက်နေတာဒါမှမဟုတ်တခြားနေရာသွားပြီးအလုံးလုံးနေတာဆိုရင်ကျွတင်မဲပေးဖို့စီစဉ်တက်ပါတယ်သူတို့ကိုမဲစန္ဒနဲ့ပြင်ပရောက်ကျွတင်မဲလို့ကော်မရှင်ကသတ်မှတ်တယ်လी
ဒါဆိုရင်ကို့မဲစန္ဒနဲ့ထဲမှာရှိနေပြီမဲ့ရွေးကောက်ပွဲနေ့မှာမဲရုံကိုမသွားနိုင်ရောဘယ်လိုလုပ်ကြမလဲမဝေစန္ဒရေ
းအဲ့ဒါမျိုးဆိုရင်တော့မဲစန္ဒနဲ့တဲကကျွတင်မဲမျိုးစားထဲမှာပတ်သွားတာပေါ့ကိုဆိုင်ရဲ့ဥပမာမဲယုံကိုမသွားနိုင်တဲ့အနာကြီးဝေဒနာရှင်တွေအသည်းအသံဖြစ်နေတဲ့ယောဂါသည်တွေနောက်ပြီးအတွင်းလူနာတွေတက်ကြီးရွယ်ကိုမတန်ဆွမ်းနဲ့ကလေးမီးပွားနေသူတွေအပြင်အချုပ်ကျနေတဲ့သူတွေလည်းကြိုတင်မဲပေးခွင့်ရှိတယ်လी
မောက်ဝိဆန္ဒပြောမှပဲဒီကြိုတင်မဲနဲ့ပတ်သက်လို့ကျုံးဝင်ပြီးမဲပေးလို့ရတဲ့သူတွေကိုသိသွားပြီအဲ့ဒီတော့ဒီကြိုတင်မဲတွေကိုဘယ်ရက်တွေမှာပေးခွင့်ရှိတာလဲဗ
ျမဲဆန္ဒနယ်တွေကကြိုတင်မဲတွေကိုရေကောက်ပွဲမတိုင်ခင်နှစ်ရက်အလိုမှာပေးခွင့်ရတာကိုဆိုင်ရဲ့မဲဆန္ဒနယ်ပြည်မကကြိုတင်မဲကတော့တဲ့ပတ်အကြိုမှာခွင့်ပြုတာလေဒါနဲ့ပတ်သက်ပြီးတော့ကျွတင်မဲပေးတဲ့အခါမှာတည်ထားတင်တာတွေကိုရေကောက်ပွဲပညာပေးလုပ်ငန်းတွေအစဉ်တစိုက်လှုပ်ဆောင်နေတဲ့ဖန်နီရင်အဖွဲ့ကမက်ခင်လင်းငယ်ကအခုလိုပြောပြထားတယ်လေ
ကျိုတင်မဲနှမျိုးစလုံးမှာတစိမ့်မနှက်ရဘူးပေါ့နော်ဘောပင်တွေပဲတစ်ချက်တည်းပဲအမှန်အချစ်ကလေးကိုချစ်ပေးပါပြီးရင်ခောက်ချိုးချိုးပြီးတော့အိတ်ထဲထဲပါပြီးရင်ကားကြီးကိုချိတ်ပိတ်ပြီးတော့အင်းကိုရက်ွက်ရွေးကောက်ပွဲကော်မရှင်ရှိမှအပ်ထားရမယ်လို့ပြောတယ်ပေါ့ဒါဆောင်းရံပေါ့နော်ဆောင်းရံနေရတော့ဒီမဲလက်မှတ်ပေါ်မှာဖြစ်စေစာအိတ်ပေါ်မှာဖြစ်စေကို့အမိတိတာထင်ရှားတဲ့ဟာကိုလုံးဝမရေးပါနဲ့ပေါ့ကို့ရဲ့ကျိုတင်မဲကတကယ်လျှို့ဝှက်ပြီးတော့ပေးတဲ့မဲဖြစ်ပါစေ
ကိုပေးလိုက်တဲ့မဲကစိတ်ချမမလားဆိုတာကိုတော့တွေးပူမိတယ်ဗျာခုဆိုရင်ပြည်ပမှာတရားဝင်နေထိုင်တဲ့မြန်မာနိုင်ငံသားတွေတော့မဲပေးနေကြပြီနော
်ဟုတ်တယ်ကိုဆိုင်ရဲ့မဲဆန္ဒနယ်ပြည်မရောက်နေသူတွေကျွတင်မဲပေးလို့ရတယ်ဆိုပြီးတော့ရွေးကောက်ပွဲဥပဒေပုံမှ45ခါဝေးနဲ့ပုံမှ45ခါခွဲတွေကဆိုထားတယ်လीဒါပေမဲ့စာရွက်စာတမ်းမရှိဘဲနိုင်ငံသားရောက်နေတဲ့ရွှေ့ပြောင်းလုပ်သားတွေပြည်ပမှာမဲပေးလို့ရအောင်စီစဉ်မထားတဲ့အတွက်ကို့ဒေသကိုပြန်လာပြီးမဲပေးနိုင်မှုပါဝင်သင့်တယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်အရက်ဘက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Face ကကိုဆိုင်ရဲ့ကြော်စာမြစ်ကလည်းအခုလိုတိုက်တွန်းသွားပါတယ
်နိုင်ငံသားမှရောက်နေတဲ့တရားမဝင်ရွှေ့ပြောင်းလို့တမားတယ်ပေါ့လေသွားတဲ့ဟိုကကျွန်တော်တို့ passport နဲ့မသွားကြအောင်တန်ရုံမှလည်းသူသွားမဲထည့်လို့မရဘူးအမျိုးတွေ့ရတယ်ဆိုတော့မဲပေးခြင်းနဲ့ဆိုရင်တော့ကိုယ့်ရဲ့ကိုယ့်ရွာကိုပြန်ဆက်ပြီးတော့မဲဆန္ဒရှင်အစည်းအဝေးပါလာပါပြီးတော့မဲလာပေးတဲ့ဤတဏီပဲရှိမယ်နိုင်ငံသားတွေအတွက်မြန်မာနိုင်ငံမှာနိုင်ငံရေးဖြစ်စဉ်မှာ၅နှစ်မှတစ်ခါပဲကျွန်တော်တို့ကျင်းပတဲ့ပွဲမှာနိုင်ငံသားတွေကနိုင်ငံရေးမှာပြင်ပြတဲ့ဆန္ဒရှိတယ်ဆိုတော့နိုင်ငံရေးကောင်းဆောင်တွေတည်တဲ့ခါမှာနိုင်ငံရေးကောင်းဆောင်တွေလည်းတာဝန်ခံမှုတာဝန်ယူမှုပို့ပြီးတော့မှမြင့်လာတာပေါ့ဆိုတော့ကျွန်တော်ကတော့ပြန်လာပြီးတော့မှပေးဖို့ပဲတိုက်တွန်းခြင်းနဲ့
ကိုဆိုင်ရဲကြော်သားမြင့်ကပြပရောက်ရှေ့ပြောင်းအလုပ်သမားတွေအတွက်အကြံပေးခဲ့လို့ပဲကျွတ်တမဲပေးခွင့်ရတဲ့လူတွေအနေနဲ့အချိန်မီမဲမပေးဖြစ်လိုက်ဘူးဆိုရင်မဲပေးတဲ့နေ့မှာပဲမဲရုံမှာလာပေးလို့ရတယ်လို့ရန်ကုန်တိုင်းရေကောက်ဝဲကော်မရှင်အဖွဲ့ဝင်ဦးကျင်းမြင့်ကလည်းရှင်းပြခဲ့ပါတယ်
ကျိုတင်မဲပေးတယ်ဆိုတာမပေးပြန်လိုက်တော့ကျိုတင်မဲကိုပြန်အပ်ဖို့မပေးရသေးဆိုတာပြန်ရင်မပေးရသေးဘူးတေချာတယ်အဲ့ရပြန်သိမ့်ပြီးရင်မဲယုံမှာပေးလို့ရမှာပေါ့ဟုတ်တယ်ဟုတ်လားဒါကိုသေချောင်လုံးအောင် nang ja yau ne lu lu be chu tin me tong twa de kho tu ma chu tin me tu ma pe bi bu tu di bian yau ni de tu pe me so yin kho tan yon thau ne tu ma pe ya de ma ne a ra yu la bi tu me yau ma pe da lak khan ma song song ya bu ai lu lou pe da da
chu tin me ne pat tat bi lai na tin na ri shao sha tin na ri o ti lai ya ba bi
na that ti tha tin na ga မဲဆန္ဒရှင်တွေကဆိုလို့ရှိရင်ရေကောက်ဝဲနေကြမှာမဲပေးဖို့စီစဉ်ထားပေမဲ့အရေးပေါ်ကိစ္စကြောင့်ခီးသွားဖို့ရှိကြပဲဖြစ်ဖြစ်အလုပ်ကိစ္စတစ်ခုပေါ်လာတာပဲဖြစ်ဖြစ်အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်ရေကောက်ပွဲမတိုင်မီနှစ်ရက်လို့ဒီတူတင်မဲပေးခဲ့နိုင်တယ်လို့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကဆိုထားတော့မဲပေးခွင့်ရှိသူတွေအနေနဲ့ကိုရထားတဲ့အခွင့်အရေးကိုလက်လွတ်မခံသင့်ဘူးဆိုတာအသိပေးလိုက်ရပါတယ်ရှင
်ဒီအစီအစဉ်ကို Internews ရဲ့ရွေးကောက်ပွဲပညာပေး Radio ထုတ်လုပ်ရေးအဖွဲ့ကနေစီစဉ်ထုတ်လုပ်ပေးတာဖြစ်ပါတယ်။ခုတော့လဲသမားတွေရဲ့ဆန္ဒပြပွဲသတင်းနောက်ဆုံးတင်ပြပါမယ်ရှင်။ AR တိုင်းပန်းတနော်မြို့နယ်မြစ်ဝရေကြီးကွင်းဒေသကလဲသမားတွေဟာဖိုးလာမင်းကုမ္ပဏီကတင်ထားတဲ့သူတို့ပိုင်တဲ့လက်မြေတွေကိုပြန်ရရေးအတွက်လဲသမား400လောက်ဟာအောက်တိုဘာလ29ရက်နေ့ကပန်းတနော်မှာဆန္ဒပြခဲ့ကြပါတယ်။အကြောင်းဆောင်ကတော့ VOA တိုင်းခြေဆိုင်သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ
်။ AR တိုင်းပန်းတနော်မြို့နယ်ထဲမှာရှိတဲ့မြဝရေကြီးကွင်းဒေသကကရင်လယ်သမားတွေပိုင်တဲ့မြေကိုအဲ့ဒီဒေသမှာရှိတဲ့ဖိုးလာမင်းကုမ္ပဏီကသိမ်းယူထားတာပါ။လေယာမြေပြန်ရရေးအတွက်၃ချိန်မြောက်အဖြစ်ပန်းတနော်မြို့မှာဆန္ဒပြခဲ့ကြအောင်ဆန္ဒပြခဲ့တဲ့လယ်သမားတို့ကဆိုပါတယ်
။ဆန္ဒပြတာတော့400ကျော်ဗမူးချလုတ်ကင်စားတယ်အဲ့ဒီပြည်သာပေါ့လေယာမြေတို့ကိုယ့်လက်ထက်ပြန်ရအောင်အဲ့ဒါဆန္ဒပြခြင်းဖြစ်ပါတယ်။ဒီသိမ်းသွားတဲ့ကုမ္ပဏီကလည်းဒါနောက်တောင်တိုင်းစစ်သားနာကျောင်းကပြီးတယ်ဆိုပြီးတော့သူကစက်နဲ့ပြောပြီးတော့သူကလက်ချက်စီနေတဲ့သူကသိသွားတာပဲအခုကျတော့ဆန္ဒပြရဲဆိုတာဒီ၃ချိန်ပြည့်ပြည့်ရှိသွားပြီဒါပေမဲ့အဲ့ဒီကုမ္ပဏီကတော့သူ့ဘောဗမာစကားနားမလည်တဲ့နိုင်ငံခြားတာတယောက်လိုပဲသူ့ဗမာစကားလိုပြောလဲကိုယ့်နေရာမျိုးပြန်ပြီးတော့ဆိုလဲသူကနားမလည်သလိုမကြားသလိုဒီဥစ္စာပေါ်နေပြီးတော့ဘုံမူကြီးသူဒီလျာမြေကကျန်နေပါတယ်လာရှိသေးတာပဲလာရှိသေးတာလည်းသူလည်းဘာအကြောင်းမှမပြန်ဘူးသူပြင်းတယ်သူချိန်ထားတာတော့ငားရဲလောက်ချိန်ထားအခုငားရဲတော့မကားဘူးရက်တစ်ဆယ်ကျော်ရှိနေပြီဘာမှအကြောင်းမပြန်ဘူ
းနေသမားတွေကတော့သူတို့ရဲ့ဘိုးဘွားပိုင်မြေတွေကိုပြန်လည်လုတ်ကင်စားတောက်တဲ့အခါမှာပုံမှန်လေးလေးခွန်ပုံမှန်လေးနှစ်ခွန်စတဲ့ပိုင်နဲ့ကျူးလွန်မှုအကျိုးဖျက်ဆီးမှုတွေနဲ့တရားစွဲဆိုခံထားရပါတယ်။အခုဆိုရင်အနည်းဆုံးလယ်သမား20ကျော်ဟာတရားစွဲဆိုခံထားရကြောင်းကိုလည်းဆက်ပြောပြပါတယ်
။ရဲဒိတ်ခံနောက်ပိုင်းမှာတရားစွဲဆိုခံရတဲ့လယ်သမားတွေကတော့အယောက်20ကျော်မကဘူး။ဟာဒီကျိုးဒီခရဘုတ်ရှိပါပေါ့
။ဒီထဲမှာလယ်သမားတွေရဲ့သတင်းကိုလိုက်ခဲ့တဲ့နေမြေကန်သတင်းတော်တူကိုလည်းလယ်သမားတွေနီးတူကုမ္ပဏီကတရားစွဲဆိုထားပါတယ်။နိုင်ငံတော်သမရဦးသိန်းစိန်ရဲ့မိကွန်းတစ်ခုမှာတော့တက်တဲ့ဌာနဆိုင်ရာတွေအနေနဲ့မြေယာတွေကိုလိုအပ်တာတဲ့ပို့ပြီးသိမ်းယူခြင်းမလုပ်ဖို့အတွက်ပြောကြားမှုပါတယ်။နိုင်ငံတဝန်းလုံးမှာတော့စစ်တပ်နဲ့ဌာနဆိုင်ရာစီးပွားရေးလုပ်ငန်းရှင်ကြီးတွေကသိမ်းဆီးထားတဲ့မြေတွေကအများအပြားဖြစ်ပြီးမြေယာပြန်ရရေးတောင်းဆိုနေသူတွေကတော့ပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းမှုအပါဝင်ပုံမှန်400ပုံမှန်400အကျိုးဖျက်ဆီးမှုပိုင်နဲ့ကျူးလွန်မှုပုံမှန်905ခါဝေးနိုင်ငံတော်အကြီးညိုပြည့်စုံမှုစတဲ့တခြားပုံမှတ်တွေနဲ့လည်းတရားစွဲဆိုထောင်ချခံရပါတယ်ရှင်
။မအေးအေးမှတင်ပြသွားတော့ပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ28ရက်ပုတ်ထူးနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ထုတ်လွှင့်တဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲနောက်ဆုံးရသတင်းတင်ပြချက်တွေနဲ့အတူ VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးခန်းကိုလည်းကြားရမှာပါ။ဒီဆွေးနွေးခန်းမှာတော့
လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီမဲပေးခွင့်ကပ်ပြားလုပ်တာဟာလာနိုင်ငံရေးပါတီကြီးတွေကပြင်ဆင်နေတဲ့တော့ဒီ
မြမအရေးလေးလာတုံသက်သူထောက်သားရံမျိုးတိမ်ပါရှင်နောက်ပိုင်းမှာတော့အပြည့်အစုံကိုတင်ပြပေးသွားမှာပါခုအရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကကောင်းလို့ပြီးကိုရန်နိုင်တဲ့မတ်တငီထိုက်တို့ကတင်ပြချပါရရှင
်လာမယ့်2025အထွေထွေရွေးကောက်ပွဲမှာမဲပေးနိုင်မယ့်မဲဆန္ဒရှင်စီးရင်ကိုနိုဝင်ဘာ၂ရက်နေ့မှာနောက်ဆုံးထားထုတ်ပြန်ပေးသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်နေပြည်တော်မှာအောက်တိုဘာ28ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောလိုက်တာဖြစ်ပါတယ်။မဲဆန္ဒရှင်စီးရင်မှာတည်ဆုံးသူတွေနဲ့မိသားစုဝင်မဟုတ်သူတွေပါဝင်နေတာကိုတာဝန်ခံနိုင်ပါကပယ်ဖျက်ခွင့်လျှောက်ထားနိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းဟန်ကပြောပါတယ်။ဒါ့ပြင်မဲပေးခွင့်ရှိသူမဲစင်းမှာမပါလို့လျှောက်ထားတဲ့နေရာမှာထပ်ပြီးမပါလာတာကိုအတိအကျတင်ပြပါကသက်ဆိုင်ရာရက်ကွက်ကြီးရွာကော်မရှင်အဖွဲ့တွေကိုလည်းအရေးယူပေးသွားမှာဖြစ်တယ်လို့သူကပြောပါတယ်။တနေမီအတွင်းမှာမဲပေးခွင့်ရှိသူစီးရင်ကိုလည်းသက်ဆိုင်ရာတက်များမှာကတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့စက်တင်ဘာ14ရက်နေ့ကနေ29ရက်အတွင်းထုတ်ပြန်ခဲ့တဲ့မဲစီးရင်မှာမပါတဲ့သူတွေကပုံစံ3နဲ့ထပ်မံလျှောက်ထားလာတာကြောင့်မဲစီးရင်အရေးအတွက်တိုးလာတယ်ဆိုပေမဲ့လည်းဘလောက်တိုးလာတယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။ရွေးကောက်ပွဲနောက်ဆုံးရလဒ်ကိုတော့သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေကရွေးကောက်ပွဲအပြီးမှာကြီးညာမှာဖြစ်ပြီးတော့အဲ့ဒီကနေရလာတဲ့ရလဒ်တွေကိုစူးစီးစစ်ဆေးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှစ်ပတ်အတွင်းမှာကြီးညာပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်တနင်္ဂနွေလုံးရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်ကြီးညာဖို့အတွက်ရန်ကုန်နဲ့နေပြည်တော်မှာသတင်းအချက်အလက်စင်တာတစ်ခုဖွင့်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ညွန်ချုပ်ဦးတင်ထွန်းကပြောပါတယ်ခင်ဗျာ။
ကချင်ပြည်နယ်တွင်မှာမဲဆွယ်စီအောင်ရေးဆင်းနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်းတချို့ကိုဒေသခံပြည်သူစစ်အဖွဲ့တွေကထပ်မံချင်းချောက်တာတွေရှိလာနေပါတယ်။ဆော့လော်မြို့နယ်မှာမဲဆွယ်စီအောင်ရေးဆင်းနေတဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုပြီးခဲ့တဲ့အောက်တိုဘာ25ရက်နေ့ကဖမ်းဆီးမယ်လို့ဒေသခံအာဏာပိုင်တို့ကချင်းချောက်ခဲ့တာဖြစ်တယ်လို့ NLD ပါတီရဲ့ကချင်အမှတ်5ဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ဦးကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စီအောင်ရေးစတင်ပြီးတဲ့နောက်ကချင်အထုဒေသတဲ့ဥက္ကဋ္ဌလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးစခုံတရင်ကမဟာမိတ်ပါတီတွေဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့တခြားပါတီတွေကိုသူတို့နေမြေထွေးမှာမဲဆွယ်ခွင့်မပေးဘူးလို့ပြီးခဲ့တဲ့စက်တင်ဘာလကတားမြစ်ခဲ့ပါတယ်ပြည်내ကော်မရှင်ကညှိနှိုင်းပေးခဲ့ပြီးတဲ့နောက်မှာတော့ကချင်အထုဒေသတက်မှာမဲဆွယ်စည်းရုံးခွင့်ပြန်ရခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းဖတ်တဲ့အတွင်းချီပွေမြို့နယ်တွင်မဲဆွယ်စည်းရုံးရေးဆင်းနေတဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဒေသခံပြည်သူ့စစ်အဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ပါတီဝင်တယောက်ကလည်းဖမ်းဆီးခဲ့ပြီးတဲ့နောက်အခုတခါထပ်ပြီးချင်းချောက်မှုတွေရှိလာတာဖြစ်ပါတယ်။ကချင်ပြည်နယ်တွင်မှာအခုလိုချင်းချောက်အနှောက်အယှက်ပေးတာတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားမယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးကပြောပါရယ်အခုတစ်ခေါက်ချင်းချောက်ခံရတဲ့သူတွေကတော့ဆော့လော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးစော်လိုင်းနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးစံဝေခေါလွန်းနဲ့ဦးစာကြီးတို့ဖြစ်ပါရယ်ရှင်
ရွေးကောက်ပွဲကျင်းပဖို့ရပိုင်းလောက်ပဲလိုတော့တဲ့အချိန်မှာမဲဆွယ်စည်းရုံးရေးတွေကလည်းအချိန်မြင့်တက်လာနေပြီးလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းမဲဆွယ်စည်းရုံးရေးတွေကိုနေပြည်တော်မှာအခုရပိုင်းအတွင်းလှုပ်ဆောင်လာနေပါတယ်။ဒေါင်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြည်တော်ပါဝင်တိုင်းငံလုံးမဲဆွယ်စည်းရုံးရေးတွေကိုအချိန်မြင့်လှုပ်ဆောင်လာနေတဲ့အချိန်မှာပဲပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းလာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနယ်85ရာခိုင်နှုန်းကိုအနိုင်ရဖို့ခန့်မှန်းတယ်လို့ပြောလိုက်ပါတယ်။အော်တိုဘာ24ရက်နေ့အထိစစ်တမ်းရတနိုင်ငံလုံးမှာပြည်ခိုင်မျိုးပါတီကိုမဲပေးမဲ့သူအရေးတွက်ဟာ85ရာခိုင်နှုန်းကျော်ပြီဖြစ်တယ်လို့သူတို့ရဲ့ Facebook စာမျက်နှာမှာကြေညာထားပါတယ်။အ ဆိုရယုံဆိုင်ရနေပြီးတော့မှဒီကနေ့ဗုဒ္ဓဦးနေ့ကချင်ပါတဲ့ပြီးခိုင်ဖြိုးပါတီရဲ့မဲဆွေစည်းရုံးပွဲမှာတော့အာဏာပါတီကိုထောက်ခံသူတွေကစိမ်းရောင်အုပ်ထုပ်တွေတီရှပ်တွေဝတ်ပြီးတော့ပါတီအလံတွေကိုလွှင့်ပြီးတော့လဲထောက်ခံအားပေးခဲ့ကြပါတယ်ခင်ဗျာ
ရွှေကောက်ပွဲနောက်ဆုံးရသတင်းကောင်းလို့ချက်တွေကိုကိုရန်နိုင်နဲ့မှတ်တင်ရေးထိုက်တို့ကတင်ပြသွားတာပါရှင်ခုတော့ VOA ရဲ့ရွှေကောက်ပွဲစကားဝိုင်းအလဲပါနိုင်ငံရေးအကဲခတ်ပုံကိုယ်တွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဒေါက်တာရံမြုံသိန်းနဲ့ဦးစီသူအောင်မြင့်တို့နဲ့အတူ NLD နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့စီယုံရခီးစဉ်တွေမဲရီအတွက်ပုံနဲ့ရွေးကောက်ပွဲရလာချိန်ညားမဲ့လုပ်ငန်းစဉ်တွေအပေါ် POA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုဝင်းကဆွေးနွေးတင်ပြထားပါရရှင
်မိင်္ဂလာပါရှင် POA အထူးရွေးကောက်ပွဲစကဝိုင်းကကြိုဆိုပါရယ်ဒီနေ့ကျမတို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးမယ့်ပုံကိုယ်တွေကတော့ဆရာဒေါက်တာခင်မောင်ညိုရဲ့ဆိုင်းဆရာဦးစီသူအောင်မြင့်ရဲ့နိုင်ငံရေးကဲခတ်ပုံကိုဒေါက်တာရံမြုံသိန်းတို့ဖြစ်ပါရယ်ဒီကဘွယ်အကြောင်းညာဆိုလို့လေခု노ဝင်မှာတရက်နေမှာဒီမဲတက်တေကန်လက်မှတ်တွေပေါ့လေထုတ်ဖို့ဆိုပြီးတော့ဒီသတင်းစာထဲမှာကြော်ညာပြီပေါ့အဲ့တော့ဒီမဲတက်တေကန်လက်မှတ်ရဲ့အရေးကြီးပုံအရေးပါပုံလေးကိုနည်းနည်းလေးဘယ်လိုများသုံးသပ်လို့ရလဲမသိဘူ
းအဲ့ဒီဇက်လန်းကဘယ်ကစလဲဆိုတော့ကျွန်တော်တို့စီမှာတိတ်မကြခင်ကာလတုန်းကရေကြီးမြေပြိုမှုတွေဖြစ်တဲ့ခါကျတော့အဲ့ဒီဒေသမှာရှိတဲ့ပြည်သူလူထုတချို့ကသူတို့နေအိမ်နေပါတယ်အကုန်လုံးဆုံးရှုံးကြတာပေါ့နော်ဆုံးရှုံးတဲ့ဇီမာမှတ်ပုံတင်တို့ဘာလို့ပါသွားတာတွေရှိတဲ့ခါကျတော့အဲ့လိုအနေထားမျိုးမှာသူတို့ဘယ်လိုလုပ်မဲပေးရမလဲဆိုတဲ့မေးခွန်းတွေပါတွေထွက်တဲ့ခါကျတော့အဲ့ဒီမှာတိတ်ဟိုပြီးခဲ့တဲ့မကြခင်ကာလတုန်းကပဲဥတင်အေးကသူကစပြီးတော့သူကပြောတယ်အဲ့ဘာပြောလဲဆိုတော့ဒီလူတွေနဲ့ပတ်သက်ရင်ကုနာတို့တက်တဲ့ကံလက်မှတ်တွေထုတ်ပေးမှာပေါ့နော်မဲပေးပိုင်ခွင့်တက်တဲ့ကံလက်မှတ်တွေထုတ်ပေးမယ်ဆိုတော့သူပြောတယ်ပြောပြီးတော့မှသိမကြခင်မှာပဲဒီဥစ္စာကအဲ့ဒီရေကြီးမြေပြိုကိစ္စတွေမကဘူးတနိုင်ငံလုံးမှာပါဒီစနစ်နဲ့မဲပေးခွင့်ပေးမယ်ဆိုပြီးတော့မှသူကအဲ့လိုလှုပ်လိုက်တယ်လှုပ်လိုက်တော့အထိပ္ပယ်ကဘာဖြစ်သွားတယ်လဲဆိုတော့ကျွန်တော်တို့ရွေးကောက်ပွဲလှုပ်တဲ့ဖြစ်စဉ်ဆိုတဲ့ဟာကဟိုအကုန်လုံးကပွင့်လင်းမြင်သာမှုရှိနေတေချာဝိုင်းပြီးတော့စီစစ်လို့ရတဲ့အနေအထားဖြစ်အောင်ဖန်တီးရတယ်တစ်ချက်ကပေါ့နော်နှစ်ချက်ကကြားတဲ့ခါကျတော့လှုပ်ဝက်ပြီးတော့မှမဲပေးခွင့်ရမရဆိုတဲ့ဟာကိုဒါလုပ်ပေးရတယ်။အဲ့လိုနှစ်ချက်ရှိတဲ့စီမှာမဲပေးတဲ့နေ့ဆိုရင်တော်တော်အရေးကြီးတာပါ။လူတယောက်ကလာမယ်၊သူမဲသားထည့်မယ်။ထည့်မယ်ဆိုတဲ့ခါကျလို့ရှိရင်ဘာကြောင့်မဲစင်းနေပြည့်စုံရလဲဆိုတော့ဒီလူကတကယ်ပဲမဲပေးပိုင်ခွင့်အရေးချင်းရှိတဲ့လူဟုတ်မဟုတ်ဆိုတာစစ်ဖို့အတွက်ဆိုပြီးတော့မဲစင်းဆိုတာအရင်လုပ်ရတယ်။အဲ့တော့အဲ့ဒီမဲစင်းကိုလည်းနိုင်ငံရေးပါတီတွေကစစ်ကြတာပဲ။တိန်တဲ့စင်စစ်တဲ့ရှေ့ခေတ်တုန်းကဆိုရင်အခုလည်းတတ်နိုင်တယ်လို့သူတို့ကြိုးစားပြီးတော့စစ်တာပဲတမပါပဲနဲ့ထည့်ထားသလားဖေသွားပြီးတဲ့လူတွေလားဒါစစ်ကြတယ်အဲ့ဒါပထမတစ်ဆင့်ပေါ့နောက်တစ်ဆင့်ကြတဲ့ခါကျတော့မဲဆင်းမှာပါသွားပြီးဟုတ်ပြီအဲ့ဒီမဲဆင်းရဲ့လူကဒီမှာမဲလာပေးတော့မယ်ဆိုတော့ရွေးကောက်ပွဲကော်မရှင်နီးဥပဒေမှာဗာပြထားလဲဆိုတော့အဲ့ဒီမဲလာပေးမဲ့လူကသူ့ရဲ့မှတ်ပုံတင်ကပ်ပြားကိုသူကပြရတယ်ဒီခါကျတော့မှသာလာတဲ့လူကမဲဆင်းမှာပါတယ်ဒေါခင်ဆိုဝင်ဒီအန်ဒီကြီးကနေသူ့မအမကြီးကနေပြလိုက်တယ်ဟိုစားမှတ်ဒီမှာကြီးလိုက်တဲ့ခါကျတော့ဒေါခင်ဆိုးဝင်ဒါမှန်ကန်တယ်ဆိုရင်မဲပေးခွင့်ပြုလိုက်တယ်အဲ့ဒီလိုမျိုးအမတ်လောင်းနေပါတယ်အကုန်လုံးကစစ်ဆေးနိုင်တဲ့အနေအထားဖြစ်အောင်ဥပဒေနည်းဥပဒေထဲမှာထည့်သွင်းထားတယ်ဒါမှသာမှန်ကန်မှုရှိမှာပေါ့ဒါပေမဲ့ဥတင်အေးကရုပ်ောက်ဘဲမတိုင်ခင်တပတ်လောက်အလိုမှာခုနကတော့လို့မဲပေးပိုင်ခွင့်ဟိုတက်တေကလက်မှတ်တွေထုတ်ပေးမယ်လို့ဆိုလိုက်တဲ့ခါကျတော့ဘယ်သူကထုတ်ပေးမှလဲဒါကိုအဲ့တော့ तू ကပြောတာကတော့ကော်မရှင်ကထုတ်ပေးမယ်ကြီးရက်ကြီးကော်မရှင်တွေကအဲ့တော့ရက်ကြီးကော်မရှင်တွေကထုတ်ပေးမယ်ဆိုတော့ရက်ကြီးကော်မရှင်ရုံးနေမှာမနေ့7နိုင်ရနေပြီးတော့ညနေ6နိုင်အထိထုတ်ပေးမယ်တဲ့အဲ့တော့လိုချင်တဲ့ပြည်သူတွေကအဲ့မှာသွားထုတ်ယူရမယ်သွားထုတ်ယူရမယ်ဆိုတော့ဒီလာတဲ့လူတွေကတကယ်လို့သာကော်မရှင်ကတိတိကျကျနဲ့သူလုပ်တယ်ဆိုရင်တော့ပြဿနာမရှိဘူးကော်မရှင်ကဘက်လိုက်မှုတွေပါနေရှိလာမယ်ဆိုရင်အဲ့ဒီလူကမဲစင်းထဲမှာမပါပေမဲ့သူတို့ထုတ်ပေးလိုက်ရင်ဒီမဲလမသူရသွားမယ်ဒီလူကလည်းနိုင်ငံသားမှအလုပ်သွားလုပ်တဲ့လူဖြစ်ချင်းဖြစ်မယ်တခုခုပေါ့နော်အဲ့လိုလူတွေလက်ထဲကိုလက်မှတ်ရောက်သွားရင်အခြားနိုင်ငံရေးပါတီကလူတွေပါတွေအမတ်လောင်းတွေကဘာမှမသိရဘူးမဲပေးတဲ့နေ့ကျရင်အမတ်လောင်းကိုယ်စားလှယ်တွေပါအကုန်လုံးကထိုင်ဆောင်နေကြမယ်လာမဲ့လူကခုနကတော့မဲပေးခွင့်သက်တည်ခံလက်မှတ်ကိုပြလိုက်ပြီဆိုတာနဲ့မဲစင်းတွေမှာလည်းပါပြီဆိုတာနဲ့သူ့စစ်ဆေးခွင့်မရှိတော့ဘူးမှတ်ပုံတင်တောင်းခွင့်မရှိတော
့ဘူးမှတ်ပုံတင်မပြတော့
မလိုတော့ဘူးလို့ဒီတိုင်းကိုရေးထားတယ်အခုနောက်ဆုံးထုတ်ပြန်ချက်မှာပြစရာမလိုတော့ဘူးအဲ့ဒီလူကတခါတည်းမဲသားထည့်လိုက်တော့မယ်ဆိုတော့ဒါကြီးကဟိုဘာခေါ်လဲဆိုတော့အမတ်လောင်းတွေအမတ်လောင်းကိုယ်စားလှယ်တွေကမဲလာပေးမဲ့ကာယကံရှင်ကိုစစ်ဆေးခွင့်မရှိတော့ဘူးဆိုတဲ့အထိပ္ပယ်သက်သက်ရောက်တယ်။အဲဒီတော့သူတို့အနေနဲ့ပြောမှာပေါ့နော်။အဲ့ဒီနေ့မှာမဲလာပေးမဲ့လူကနှစ်ချိန်မပေးရအောင်လက်သန်းမှာမှင်တူတာပေါ့။ဟုတ်ပြီမှန်ပါတယ်။ဒီအဲ့ဒီတနေ့မှာမှင်ကတကယ်ဖျက်မရခဲ့ဘူးဆိုရင်တော့အဲ့ဒီလူတွေကတော့မဲမပေးနိုင်ဘူးဆိုတာတော့မှန်တာပေါ့။ဒါပေမဲ့ပြဿနာနောက်တစ်ခုရှိတာကကြိုတင်မဲပေးထားတဲ့ပုံကိုယ်တွေ။ဒီလူတွေကခုနကတော့လို့ရက်ကြီးကော်မရှင်တို့ဘာလို့နဲ့ပေါင်းပြီးတော့ကျွန်တော်တို့ကဖြစ်ရမယ်လို့တော့မပြောဘူးပေါ့နော်ရက်ကြီးကော်မရှင်ကသာမတမာမှုလုပ်မယ်ဆိုရင်သူတို့လက်ထဲကိုမဲပေးပိုင်ခွင့်လက်မှတ်တွေရောက်သွားမယ်သူတို့မဲလာပေးမယ်ဆိုရင်ဘယ်သူမှစစ်နိုင်မှာမဟုတ်ဘူးစစ်ခွင့်လည်းမရှိဘူးစစ်ခွင့်မရှိဘူးမှတ်ပုံတွေမစစ်ရဘူးဆိုတော့ဒါကိုစစ်လို့မရဘူးဆိုတော့အတိပ္ပယ်ဖြစ်သွားတယ်အဲ့ဒါအဲ့တော့ဘာဖြစ်သွားတယ်လဲဆိုတော့သူ့ရဲ့မဲပေးဘာလဲရွေးကောက်ပွဲကျင်းပမှုမှာရှိတဲ့အစီအစဉ်ပေါ့ဘာစစ်ဆေးလို့ရမယ်ဟိုအလုံးပွင့်လင်းမြင်သာမှုရှိရမယ်အစီအစဉ်တစ်ခုပျက်စီးသွားတယ်ကော်မရှင်ရဲ့နည်းဥပဒေနဲ့လည်းကန့်ညီမှုမရှိဘူးအဲ့ဒီတော့မတမာမှုတွေကဖြစ်လာနိုင်တယ်ဘာလို့လဲဆိုတော့ကျူတင်မဲက နိုင်ငံသားမှာအခုမဲပေးတဲ့ဥစ္စာက3000ပတ်ဝန်းကျင်ပဲရှိတယ်ဒီကော်မရှင်ကရိုက်ထားတဲ့ဟာကအလုံးစုံလူ3000စာလောက်ရှိတယ်အဲ့တော့3000စာကအခုမကြခင်မှာမဲဟိုကျူတင်မဲတွေပေးကြတော့မယ်ဘယ်လောက်ပေးထားမလဲဆိုတာကျွန်တော်တို့မသိဘူးအဲ့ဒီလူတွေကသာနောက်တစ်ချိန်ရွေးကောက်ပွဲနေ့မှာခုနကတော့လိုပဲဟိုမတမာမှုတွေလုပ်ပြီးတော့ဒီလက်မှတ်တွေရယူပြီးတော့မှမဲလာပေးရင်နိုင်ငံရေးပါတီတွေရဲ့အမှတ်လောင်းတွေမစစ်ဆေးနိုင်ဘူးဆိုတဲ့ခါကျတော့ဒါကအကျိုးဆက်တွေကောင်းမလားမကောင်းဘူးလားကျွန်တော်တို့မပြောနိုင်ဘူးတော်တော်ကိုစိုးရိမ်ဖို့ကောင်းပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီမှာမရှင်းလို့တော့ပြန်ပေးလိုက်အောင်မယ်အဲ့တော့အဲ့ဒီမဲပေးမဲဆန္ဒရှင်တက်တေကန်ကပ်ပြားပါလို့ရှိရင်မှတ်ပုံတွေပြစရာမလိုဘူးဆိုတာ
တိတိကျကျရေးထားပဲလားတိတိကျကျရေးထားတယ်မလိုတော့ဘူးဆိုတာတိကျကျရေးတယ်အခုနောက်ဆုံးထုတ်ပြန်ချက်မှလည်းပါတယ်မလိုတော့ဘူးဒါပေမဲ့တခုတော့ရှိတာပေါ့ဒီမဲပေးကင်းတက်တေကန်လက်မှတ်ကိုသွားမယူတဲ့လူဆိုရင်တော့လာတယ်ဆိုရင်သူကမှတ်ပုံတွေကပ်ပြားပြပြီးတော့မဲပေးကွင်းရှိတယ်တကယ်လို့မဲပေးကွင်းတက်တေကန်လက်မှတ်ကိုသွားယူထားတယ်ပျောက်သွားတယ်ပျက်စီးသွားတယ်ဒါလည်းရတယ်ကိစ္စမရှိဘူးအဲ့ဒီနေမှာမှတ်ပုံတွေတော့သူပြရလိမ့်မယ်တကယ်လို့တက်တေကလက်မှတ်ရှိရင်တော့မှတ်ပုံတွေလုံးဝပြစရာမလိုဘူးစစ်ဆေးတဲ့လူကလည်းသူ့ကိုမှတ်ပုံတွေတောင်းမလို့စစ်ဆေးခွင့်မရှိဘူးအဲ့ဒါလို့လုပ်ထားတယ်
အဲ့တော့တက်တေကလက်မှတ်ဟိုလူတိုင်းလူတိုင်းသွားထုတ်အောင်မပေါ့အဲ့တဘောကတော့သွားထုတ်ဖို့တာဝန်ရှိတယ်ပေါ့
မဟုတ်ဘူးအဲ့ဒီစား तू ကတော့လာထုတ်တဲ့လူကိုတော့ तू ထုတ်ပေးမယ်အဲ့ဒီလူတွေအတွက်ဆိုရင်တော့မဲပေးတဲ့စီမှာလွယ်ကူသွားစေမယ်လို့ तू ပြောတယ်လာမထုတ်ရင်လည်းရတယ်ဒါပေမဲ့အဲ့ဒီလူကတော့မှတ်ပုံတွေကပ်ပြအောင် तू ပြရလိမ့်မယ်
ဟုတ်ဟုတ်ပြီအဲ့တော့မဲပေးမဲဆန္ဒရှင်ဒီတက်တေကန်ကပ်ပြားကိုနိုမာလာတရက်နေ့မှာသွားပြီးတော့ထုတ်ချင်ထုတ်လို့လည်းရတယ်ထုတ်ဖဲနဲ့လည်းကိုကမဲသွားပေးမယ်ဆိုလို့ရှိရင်မှတ်ပုံတွေကပ်ပြားယူသွားမယ်မှတ်ပုံတွေမပါဘူးဆိုလို့ရှိရင်တော့ဒီမဲတက်တေကန်ကပ်ပြားပေါ့မဲဆန္ဒရှင်တက်တေကန်ကပ်ပြားကိုယူသွားလို့ရှိရင်မှတ်ပုံတွေပါစရာမလိုဘူးပေါ့လေဒါကတော့ကိုရဲ့ဟိုကိုယ်ပိုင်ဆုံးဖြတ်ချက်ပေါ့လေနော်ဟုတ်ကဲ့ပါ
ဒါပေမဲ့ဒါလည်းမတမာလုပ်လို့ရတာပဲ
ဟုတ်တယ
်မှတ်ပုံတင်တဲ့တစ်ခါပေးမယ်တစ်ယောက်ကတော့သူအမျိုးတစ်ယောက်ကနောက်ဟောမက်ဆေ့နဲ့မပါတဲ့လူကလည်းတခြားနာမည်နဲ့တခုနဲ့သူပါတဲ့လူနဲ့သွားတော့လှုပ်လို့လည်းရတာ
ဒါပေါ့
အများကြီးမတော်မှုတွေလှုပ်ချင်လဲလှုပ်လို့ရတာပဲအဲ့လိုမျိုးဖြစ်တတ်နိုင်ရော
ဟုတ်တယ်ဖြစ်နိုင်
တယ်ရှိတာပေါ့
နော်ဟုတ်ကဲ့အဲ့တော့နိုင်ငံရေးပါတီတွေကရောဒီလိုမျိုးပေါ့ဒီမဲဆန္ဒရှင်တွေကိုသွားပြီးတော့ဟိုလက်မှတ်ပေးတာမျိုးစီစဉ်ထားတယ်ဆိုတော့ကြားဘူးလားအဲ
ကျွန်တော်ကြားတာတော့အဲ့လိုပေါ့နိုင်ငံရေးပါတီကြီးတွေကဟိုသူတို့ပါတီကိုမဲပေးမဲ့လူတွေကိုပေါ့လေသူတို့ကမဲလက်မှတ်တွေနဲ့ဟိုအဓိကတော့မဲလက်မှတ်ပေးတယ်ဆိုတာကသူမဲယုံရောက်လို့ရှင့်ရင်ဟာမဲစင်းမှာအလွယ်တကူရှာလို့ရပြီးတော့မဲပေးတဲ့ဟိုလုပ်ငန်းပို့ပြီးတော့အဆင်ပြေချောမွေ့အောင်ပေါ့လေအဲနောက်ပြီးတော့တစ်ဖက်ကပြန်ကြည့်ရင်လည်းဒါဟိုနိုင်ငံရေးပါတီတွေအနေနဲ့သူတို့ကိုမဲပေးမဲ့လူကိုသူတို့ကတခါတည်းဟိုရေးလိုက်လို့ရတယ်ပေါ့ဥမာဥယျာဉ်ကိုတတ်မှတ်လိုက်လို့ရတယ်အဲ့တော့လက်ရှိပေါ့လေကျွန်တော်ကစိုးရိမ်တာတခုကတော့လက်ရှိပြည်တော်စုရေကောက်ပွဲကော်မရှင်ကဒီမဲပေးခွင့်ကပ်ပြားလောက်တာဟာဟာနိုင်ငံရေးပါတီကြီးတွေကပြင်ဆင်နေတဲ့เนาะဒီမဲဖိတ်ခေါ်ကပ်ပြားကိုပြိုင်ပြီးလောက်တာလားဟဟ ला မဲဖိတ်ခေါ်ကပ်ပြားရဲ့အရေးပါမှုကိုရောကြတော့အောင်လောက်တာလားနောက်လူတွေကြားထဲမှာအမြင်တွေရောထွေတော့အောင်လောက်တာလားအဲဒါလည်းစဉ်းစားကြရရှိတယ်လို့မြင်တယ်နောက်ခုနပြောသလိုကိုစီတော်မြင့်ဆွေးနွေးသလိုပဲဒီမှတ်ပုံတွေမပါဘဲနဲ့ဟိုပေးလို့ရတဲ့အနေထားဟာဟိုကျွန်တော်တို့ဘသူတွေလဲဘယ်ရလဲဆိုတာကိုဟိုဆန်းစစ်ဖို့နည်းနည်းခက်သွားမယ်လို့ကျွန်တော်ထင်တယ
်ဆန်းစစ်ခွင့်လည်းမရှိ
ဆန်းစစ်ခွင့်လည်းမရှိတော့အဲ့လိုဖြစ်သွားတယ်
ဟုတ်ကဲ့ပါတော်တော်လေးကိုဟိုဒီရွေးကောက်ပွဲနှိကန်လာတာနဲ့အမျှပေါ်ဒီ procedure တွေပေါ့လှုပ်ထုံးလုံနည်းတွေလောက်ရမယ်အဆင့်တွေကပို့ပြီးတော့တောင်ရှုပ်ထွေးလာတယ်လို့စပါမြင်နေရတယ်လ
ေကျွန်တော
်ကြားပြတ်မလို့ပြောမလို့ဒီဟာနဲ့ပတ်သက်လို့ဥညာဝင်းကိုကျွန်တော်ဟိုအရှိပိုင်းမှာကလေးကမေးဘူးတယ်ဥတည်ရေးပြောတဲ့ခါကျ तू ကတော့ပြောတယ်ဒါဥပဒေနဲ့မညီဘူးလှုပ်ခွင့်မရှိဘူးဆိုတော့ဒီတိုင်းတော့သူပြောတယ
်ဟုတ်ကဲ့ပါအဲ့တော့ဒီရွေးကောက်ပွဲနှိကန်လာတဲ့အမျှဒီမဲဆန္ဒရှင်တွေလောက်ရမယ်တာဝန်တွေကပေါ်ပြီးများလာတယ်ဆိုတော့ထင်ရပါတယ
်ဒ
ီခောက်ပွဲကော်မရှင်ကလည်းလုပ်နေကြတာပဲအဲ့ဒီကြားထဲမှာနိုင်ငံရေးပါတီတွေကလည်းတေချာကြွကြနေတာတအိမ်တဲ့ဆင်းကိုစူးစမ်းပန်းစားကိုလိုက်ပြီးတော့ဒီ voters education ပေါ့နော်ဆန္ဒရှင်မဲဆန္ဒရှင်တွေကိုပညာပေးတဲ့လုပ်ငန်းတွေလုပ်နေကြတာပေါ့အခုတခါမဲဆန္ဒရှင်တွေကိုယ်တိုင်ကလုပ်ရမယ်အလုပ်ကလည်းမသေးဘူးအဲ့တော့အားလုံးတာဝန်ကိုစီနေပေါ့လေအသေးကြာမဲတရားပေးဖို့အလုပ်ကိုရှုပ်နေကြတာပဲဆရာအဲ့တော့ဒီလာမယ့်ရွေးကောက်ပွဲကြီးဟာဒီမဲဆန္ဒရှင်စီးရင်နေပဲတော်တော်အုံနောက်ချောက်နေပြီဆရာဆက်ပြောပါဦးဆရာ
အဲ့တော့ခုတည်းကကျွန်တော်တို့ခုမြင်တဲ့ဟာလေးပေါ့အများကြီးကဒီမဲစီးရင်ကလည်းအရှိကြီးတွေဖြစ်မယ်လူက73လေးယောက်ဆိုရင်ဆရာပြောပါ
တတောင်နဲ့တထွာရှိတယ်
တတောင်တထွာရှိ
တယ်
အဲ့လောက်ထဲမှာကျွန်တော်တို့ကတက်တဲ့ကိုထုရမယ
်
ထုဖို့လဲဆရာတို့ပြောတာအတိအကျလေးဖြစ်နေ
ဟုတ်တယ်အ
ဲ့တော့ဒီလိုထုဖို့ဆိုထားပါတော့လက်တုံနဲ့လူတွေကအားလုံးဖယ်လိုက်အောင်ကျွန်တော်အချိန်ကအများကြီးလိုတယ
်။ဟုတ်
ကဲ့ကျွန်တော်တယောက်ထဲတော့သုံးခုသွားထုတ်ရင်အနည်းဆုံး9မိနစ်ကြာမယ်။ဟုတ
်ပါ
9မိနစ်နဲ့10မိနစ်ကြာကြာမယ်ဆိုတော့တနိုင်မှာမဲပေးနိုင်တာကောင်တာတစ်ခုမှာဆိုရင်လူ12ယောက်ပဲမဲပေးလို့ရတယ်။တနေ့ကို10နိုင်ကြီးပေါ့ဗျာ။ထားပါတော့12နိုင်ကြီးနော်။အဲ့တော့လူ6200လောက်ကောင်တာတစ်ခုကတော့မဲပေးနိုင်မယ်လို့ကျွန်တော်ယူဆတာပေါ့ဗျာ။ဟော
เซยเซยเอาเซเนียวโซรเซเนียวเซเตียนเซยบ่เตียนเซเซกองดาชื่อมาท่องเนียไปรู้อย่างบ่เออจนเราคองดาบลาวคว่แมบลูคว่แมจนเราล้านนี่จริงๆเลยคองดาเนี่ยส่วนเนี่ยตัวไอ้ตึกไม่ไก่คองดาเซกูเราบลูมาลุลุยะเสียไม่ชินเนาะบ่ดูท่องเนียไปอย่างบ่เออจนเราดีเคสอะไรอ่ะอันตรายชื่อเด้นอกๆกุนะโหลบ่จนเราดีหาลิโหลพี่ๆเนี่ยจนเราน็อกเจ๋งโนอั่วกูเนาะอันตรายพี่เสียนบ่จู้ซ้าตัวออกหมดเลยถ้า
อะไรเราจะมาเตะชามดีแต่จะมาเราเมริกันบีเราสมัยจะเราเมเบอร์อะเล็กทรอนิกส์เนี่ยสนิทเนี่ยตัวอะไรคะจะเราคอมพิวเตอร์สกรีนเลยมากูว่าไม่ยอมไหมดูดัชเมดัชสกรีนเลยเนี่ยสิเราไม่ตัวอย่างไหมบ้ามาไม่แข็งแกวจะมาเดโมแครตบาร์ดิโออาเป็นไหมสิลูกชิ้นจะมาเนเมอร์เราคาลิจันจะเบเบก้าเดโฮสเนเมอร์เราพับนี่เราเดโมแครตบาร์ดิโอจะมาเตะบีเราถอยลาไล่ด่าไปเราเตะแข็งแข็งแข็งแข็งหมดตัวแต่ข้าเรื่องอะไรอุตส่าห์เลยไม่อยากยีบ
ရလက်ကလည်းနှစ်ပတ်အတွင်းကြီးညာပဲလို့ပြောပေမဲ့လည်းတော်တော်ခက်ခဲဦးမှာပါအဲ့တော့ရွေးကောက်ပွဲရလက်တော့ဟိုကတော့လိုပါသေးတယ်လေအဲ့တော့ရွေးကောက်ပွဲရလက်နဲ့ပတ်သက်ပြီးတော့ဘယ်လိုများသလိုဟိုရှစ်ဟိုအလားလာပေါ့နော်နှစ်ပတ်အတွင်းဘယ်လိုကြီးညာနိုင်မလဲအဲ့ဒါကိုနည်းနည်းစဉ်းစားကြည့်ပြီးတော့သုံးသပ်ပေးပါအောင်
ကျွန်တော်အမြင်ကတော့ဒီနည်းဥပဒေမှာရောနောက်ပြီးတော့ကျွန်တော်တို့ဟိုလက်ဆွဲစာအုပ်တွေမှာရောရေးထားတဲ့အနေအထားအရသူကမဲယုံမှာပဲသူကမဲယုံရေးရမယ်အဲ့တော့လေးနာရီမှာမဲယုံပိတ်လိုက်တယ်အဲ့တော့ပေးဖို့ကြံနေတဲ့လူတွေရှိလို့အဲ့ဒီလူတွေကိုဆက်ပေးခွင့်ပေးတယ်ဆိုရင်မှတ်ထားပါလေးနာရီခွဲလောက်မှာပိတ်တယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီအချိန်ပေါ့လေရာသီဥတုရာကျွန်တော်9နာရီခွဲနဲ့9နာရီ40ခါလောက်မှာသူကမှောင်မယ်အဲ့တော့အဲ့ဒီမမှောင်ခင်ကြားမှာကျွန်တော်အမြင်အားဖြင့်တော့မဲရီတာကိုပြီးအောင်လုပ်တယ်ဘာဖြစ်လို့ဆိုတော့မှောင်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံမှာစိတ်မချရတာမီးပြတ်တဲ့ကိစ္စရှိတယ်မဲရီနေတဲ့အချိန်မှာမီးပြတ်သွားရင်နည်းနည်းဝရုံးသုံးကားဖြတ်သွားမယ်အဲ့နောက်ပြီးတော့ဥပဒေထဲမှာ तू ကပြောထားတာကဒီမဲယုံမှာမဲရင်ရမယ်ဆိုပေမဲ့လို့အဲ့ဒီမဲရင်နေတဲ့အချိန်မှာဟလာပြဿနာတစုံတရာပေါ်လာရင်အဲ့ဒီမဲရင်တော်ချက်ချင်းရက်ချက်ချင်းရက်ပြီးတော့အဲ့ဒီမဲဘုံတွေကိုချိတ်ပိတ်အကုန်လုံးကိုချိတ်ပိတ်ပြီးတော့ तू ကမြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတည်သွားရမယ်လို့ तू ကပြောထားတယ်အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်အဲ့ဒီလိုပုံစံမျိုးနဲ့ဟလာပြဿနာတွေဖြစ်လာခဲ့ရင်ကျွန်တော်အမြင်ကတော့ဟိုရွေးကောက်ပွဲကော်မရှင်ကတာဝန်ယူရမယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲတစ်ခုလုံးဟလာအစဉ်ပြေဖို့ချောမွေးဖို့ဟလာစီမံခန့်ခွဲရေးအပိုင်းအားလုံးကိုနော်ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့အစည်းအဆင့်ဆင့်ကတာဝန်ယူရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီလိုပြဿနာတွေပေါ်လာရင်လည်းပဲဟိုရွေးကောက်ပွဲကော်မရှင်အနေနဲ့တာဝန်ယူရမယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ပါအခုနောက်ပြီးတော့အခုဒီရွေးကောက်ပွဲနေ့မှာပေါ့နော်ဒီမဲယုံအတွင်ကိုင်900အနေအတွင်မှာဒီမျိုးပေါ့ပါတီနဲ့သက်ဆိုင်ရာတင်ကိတာတို့ဘာတို့ဒီအမှတ်တံဆိပ်တို့ဟိုတက်စင်ရအောင်တက်နိုင်ဆုံးဆောင်ကျင်းပါဆိုတဲ့ဟာနဲ့ပတ်သက်တဲ့ဘုသူတာလေးပြောပြပေးပါဦးရှင်
အဲ့ဒါနဲ့ပတ်သက်ရင်ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်လိုက်တယ်ကြေညာချက်ထုတ်လိုက်တဲ့ခါကျတော့မဲယုံပရဝုံအတွင်းမှာပေါ့အဲ့ဒါပါတီမဲဆွဲစည်းဝေးရင်းနဲ့ဆိုင်တဲ့အမှတ်တံဆိပ်တွေဝတ်စုံတွေပါဒီဓာတ်တွေဝတ်တယ်ဆိုရင်တော့ဓာတ်တွေကဟိုပြဿနာရှိတယ်ပေါ့တကယ်လို့ပါတီကလူတွေလုတ်တယ်ဆိုရင်အဲ့ဒီပါတီကအရေးယူခံနိုင်တယ်တိုင်ကြားတာခံနိုင်တယ်တိုင်ကြားပြီးတဲ့အဆင့်ကျတော့မှဘလို့အရေးယူမလဲဆိုတာသူကဆုံးဖြတ်မှာ ው အဲ့ဒါကြောင့်မလို့ချက်ချင်းပဲသူ့နဲ့တပြိုင်နက်တည်းပဲအမိတ်ထွက်ပြီးတာနဲ့ NLD ကတော့သူကြေညာလိုက်တယ်အဲ့ဒီနေ့မှာသူ့ရဲ့ပါတီဝင်တွေကပင်ဒီဝတ်စုံတော်မို့ပါနဲ့အောက်ကကချင်ပစိုးတော်မို့ပါနဲ့ဆိုတော့သူကကြေညာချက်ထုတ်လိုက်တယ်ထုတ်လိုက်တော့ဒါကနိုင်ငံရေးပါတီတွေကိုပြောတာပဲရှိသေးတယ်အများပြည်သူတွေလည်းလိုတယ်အဲ့ဒီနေ့မှာအခုဆိုရင်ပြည်သူလူထုအများစုကဟို NLD ကိုထောက်ခံတယ်ဆိုရင်အနီအောင်ဝတ်စုံတွေဝတ်ကြတယ်ခွတ်တောင်းဒီမှာဟိုပါလေနဖူးစည်းတွေစီးကြတယ်ကြက်ခံရေးကိုထောက်ပို့စားဖို့ထောက်ခံတယ်ဆိုတော့အစိမ်းအောင်ဝတ်စုံတွေဝတ်ကြတယ်အဲ့လိုဟာမျိုးတွေကမဲပေးတဲ့နေ့မှာရောင်မှားပြီးတော့မှဒါမဲုံတွေဝတ်မသွားမိစေဖို့ကတော့တတော်ကိုရည်ကြီးတယ်လ
ားဟုတ်ကဲ့ပါအဲ့တော့ကျွန်မအချုပ်ပြောရလို့ရှိရင်မဲဆန္ဒရှင်တွေအနေနဲ့မဲသွားပေးတဲ့နေ့မှာဒီမဲယုံပရဝင်ပေါ့နော်ဒီခိုင်ခိုင်ရအတွင်းဒါမှမဟုတ်လည်းတက်နိုင်လို့ရှိလို့ရှိရင်ဒီနိုင်ငံရေးပါတီရဲ့အမှတ်တံဆိပ်နိုင်ငံရေးပါတီနဲ့ပတ်သက်တဲ့ကိုထောက်ခံတဲ့နိုင်ငံရေးပါတီရဲ့ပတ်သက်တဲ့ဝတ်စုံဒီနဖူးစည်းအမှတ်တံဆိပ်အဲ့ဒါတွေအားလုံးတက်နိုင်သမျှဘာမှမပါအောင်ကင်းရှင်းအောင်လုပ်ဖို့အရေးကြီးတယ်ဆိုတာကိုအသိပေးတာပါရှင့်အဲ့တော့ဆရာအနေနဲ့ရောဒီရွေးကောက်ပွဲကြီးကဒီလာလာနဲ့အမြင်အားလုံးရင်ခုန်နေကြပါလေဆရာကပြောပါအောင်ဆရာ
အင်းမော်လေးကျွန်တော်တို့တကယ်တည်းဖြစ်သွားတာတော့ဒီချုပ်တင်မဲ့ကိစ္စမှာတော့အကုန်လုံးက 当当这边呢，撇多了给啥了？都是业绩的。以前嘛，咯都标我路位数，这个把路对完了。但嘞，来创的交尾撇的 ，Facebook 交尾撇的，都到了 Facebook， 这酷酷我哩。像那路第一个路的，妈耶嘞，别到那包那呢，哎，那要我业余来就像那路对下来。哎咯，第六秒像那个这个外妈那个都漏了，都没漏了，那么对不？都到嘞，像那路第 Facebook 呢？ที่เราท่านเนี่ยกิจการจะทวีลงมาหูจ้าลาเลยรู้จักนอเทมาเลยถ้าเจ้าที่ยุคก่อนวันนี้เราได้เข้ามาพิจารณาแล้วจีพิจารณาเลยถ้าไม่พิจารณาติเนี่ยแล้วเช่นพิจารณาในเรื่องเราจะนอยู่สบาย
โอเควันพิพิเนี่ยเราตัวเดิมหูเราตัวลาบีบอนะ
โอเค
สกามสับเจ้าอาเมสโลชินที่ชั้นพิเนี่ยที่ดามาที่ไม่ชูเย่ตันยันเย่จีดีเย่บอนะไอ้ยูเนี่ยต้องกูมาที่ยุคก่อนไม่เจ็บบาดมือสุดไปหรอที่ชั้นปาร์ตี้ทุกอาบอสุดท้ายเนี่ยสุดจ้าที่อาวารีไอ้ที่กิจการเนี่ยปัตติบีอุ้งซีดอมีพลุงงานต้องแต่ลุยอะไรเช่น
แต่เนี่ยปัตติโลหุ่นไม่จ้าเกินดีกันตรงกันส่วนใหญ่ยุคก่อนเวกก็ไม่เชิงอ่ะยุคก่อนเวกเจ็บบาดเจ็บมาพิ้งไหนเนี่ยมีเนี่ยงากูเย่พี่รู้มาเนาะยักษ์คนเนี่ยไอ้ที่เชื่อว่าอุ้งซูดีกูตัวจีนยาซีเนี่ยตัวจีนยาเกเรจีนยาเกเรข้าจะรอตัวไม่จีนยาเกินงาการดัชนีการนิบิโรมาดูดีอะมีสิ่งขันธ์ตัวทุบยันเลยไอ้ที่สิ่งขันธ์มาตัวบาปยอดฮาร์ดเลยสุดอ๋อกูรู้ลูกดอมเองส่วนบ่อุ้มันเนี่ยไม่สนันเนี่ยมีแต่คู่กูแต่ไม่เป็นอุบัติบ่เนาะยุคก่อนไม่จีนป่ะไหนบุรุษจีนยาไม่ส่วนทีใดมันลูกบ้านเนี่ยตัวบาปเลยสุดเตช่าสิ่งขันธ์คู่ดอช้ามาทับบ่เป็นลูกชิ้นมีอยู่เลยเป็นลูกพิจารณาดีปอนี่ลูกเลยจังชี้อะมาบ่เนาะไอ้จังนี่จะจานันน่ะลูกบีโรมาได้ไอ้จังเนี่ยไต่ไซเนี่ยเนี่ยรีไต่ไซอันนี้มีจีนยาบุสุระตัวอาจารย์พีด่าเลยที่เราไม่มาบุสุยก็ไม่ใช่ตัวตัวบ้านตัวจีนยาไม่สุยตัวท้าวขันจีเนี่ยอันนี้ปาร์ตี้เดียร์นี่พี่เรามาเราชงจีชีเดนเดียร์มาอันนี้มาเลิกบุสุยแค่กูมาบ่การเซ็นได้อันนี้ท้าวพี่อะไรแต่ยังไม่รู้คนนั้นเราว่าเนี่ยต้องกูเนี่ยปัตเตอร์ยังเลยจันโอนาเลยนะก็ปรุสิกันเจช้ามาท้าเดเลยอันนี้สิกันเจเนี่ยใกล้ยี่เดียร์สุยเนาะแต่ปรุโลกอันนี้จะตัวเซ็นได้อยู่บ่อันนี้เป็นยาบาลสุรว่าเตรียมยาทาร์ฮากาดีดีจับอยู่บาดยาเตรียมยาทาร์มีเนี่ยสองกุลตัวพิโอทาร์เลยทำไมเด็กเกเรเกจารออุมาจันโอปิบยาเมอุบมาบีดีบาลก็เช่นบินเรียสมบราบุนเนมิโรนั่นชูอินจายันโนบารุสุยเนมิเอตคู่ลงกูยุกับเวลลงไหนนะมาหูเนมิมีอาชีพเอร์มาท้าไลบิโรมาแต่ชูเนมิสุจันโอมาบีเราอินจายันมาสุยเนโอ้รู้แต่ท้าวนามุชิอุเมเป็นไหนเนี่ยแต่ท้าวเอาไปชีเดไอ้แต่ท้าวเอาไปชีเดแม้สนาเนมิดาวมาอยู่กับเวลลุยายังดีดีเท่ามาเลยแต่เกเรเกอลูกพิจารณาพี่เนี่ยนะไม่ยุ่งเปล่าชิมเลยแต่ไม่รู้เนี่ยบ่ไอ้เราไม่รู้เนี่ยดีมาเราแต่ไม่รู้เนี่ยคู่ลุงนี่เนี่ยเราเจ็บบาบูสูบเราลุยายังไอ้เราอยู่กับเวลคอมมิชชั่นสิการ์เนี่ยอันนี้ลุยที่นั่นลุยเราจะนอนเทมาเลย
โอเคป่ะไอ้เราไอ้ที่ไหนไงปาร์ตี้นักคู่อาบใจเนี่ยรู้ว่าต้องแต่ลุยยาวละใช่
จะน้องมีงานเราดีคู่บริจาบิวปาร์ตี้ก้าจะน้องแต่ที่เนี่ยมาพัจจัยอะไรขนาดจาบิวปาร์ตี้ก้าไอ้ที่ไม่รู้เนี่ยต้องกูมาตัวอันเนี่ยเออจ้ากองปาร์ตี้บ่เลยอุคคุณอุรุยเนี่ยจ้ากองปาร์ตี้อ่ะจ้ารอไอ้นี่မျိုးเนี่ยตรงกูมาอย่างอากองเลยไอ้นี่ขาจ้ารอจนเอาเนี่ยก็รอยวยกောက်ปวยกูชวยซ้ายมูสู่ราวหละပြောถ่าแท้ไอ้นี่ data มาอเป็ดแค่ยัดเซอออหละตํารอเนี่ยต้ายซาละนักไข่ปวยซี้ดิจ้ามาอเป็ดแค่ดิไม่ชื่ออ๋อไอ้ต้ายซาปาร์ตี้ดิก็โหจนเอาเนี่ยอาภิบ่เลยไต่ต้นเตเนี่ยโหมเนี่ยแล้วพี่รอโหตะพักก็จี้โหลရှင်เลยจนซวยน่ะตะคูก็ยุคก่อนป่วยยังนี้กัดได้เฉยจ้าတော့มากูสิตัวอ้อมเนี่ยပြောတယ်လို့မျိုးဟုတ်လားဟိုနိုင်ကြီးနဲတဲ့မဲဆန္ဒနေတွေကိုยุคก่อนป่วยမလုတ်တော့ဘူးဆိုပြီးတော့ကြင်ညာလိုက်ရင်အဲ့ဒီအတွက်ပြင်ဆင်နေတဲ့လူတွေလည်းအားလုံးပက်လက်မောမယ်နောက်ပြီးတော့တကယ်ยุคก่อนป่วยအပြီးမှာဟုတ်လားလွတ်တော်တွေကိုရောက်လာမယ်ကိုယ်စလေအချိုးစားလည်းအပြောင်းလဲတွေဖြစ်သွားမယ်အဲ့နောက်တစ်ခုကဥပဒေထဲမှာအားနေတာကလေခုနပြောသလိုยุคก่อนป่วยကော်မရှင်ရဲ့လုတ်ပိုင်ခွင့်ထဲမှာဒီရွေးကောက်ပွဲရှေ့ဆိုင်နိုင်တဲ့အနေထားယူကို तू ကပေးထားတယ်။ဒါပေမဲ့ကျွန်တော်မတွေ့တာကဘာလဲဆိုတော့ဟို तू ကအကြောင်းပြချက်နှစ်ခုပေါ့လုံချုံရေးနဲ့ကျွန်တော်တို့ဟိုလုံချုံရေးအကြောင်းပြချက်ရေအဲနောက်တစ်ခုက
ရည်ဥဒုဘေးတ
ဲ့အဲရသဘောဘေးအန်ဒီဒီနှစ်ခုကို तू အဓိကပြောတယ်။အဲ့တော့ဒါလည်းပဲခုနပြောလို့ဥပဒေချောင်းရဆိုရင်ကျွန်တော်အမြင်အပြင်ဒါတစ်ဖက်သက်ဆန်လုံးနဲ့နောက်လုံပိုင်ကုန်းနဲ့အများကြီးကိုစုပုံပေးထားတဲ့သဘောမျိုးတက်ရောက်တယ်လို့မြင်တယ
်။ဟုတ်ကဲ့ပါအခုဒီဟိုဒီစီယုံရေးမဲဆွဲစီယုံရေးကာလမှာနှစ်ဖက်ပေါ့လေဟိုနှစ်ဖက်ဆိုတာဟိုဆန့်ကျင်ဘက်အဖွဲ့အစည်းဒါမှမဟုတ်ပြိုင်ဘက်အဖွဲ့အစည်းတွေနဲ့ပေါ့အချင်းချင်းဒါမှမဟုတ်ထောက်ခံသူတွေပေါ့တိုင်တန်းတဲ့အမှုတွေပေါ့တော်တော်လေးကို90ကျော်လောက်ရှိပြီဆိုပြီးတော့ဒီဟိုရွေးကောက်ပွဲကော်မရှင်ကမနေ့ကတော့ပြောပါတယ်အဲ့တော့ဒီလိုမျိုးအမှုတွေပေါ့တိုင်တန်းတဲ့အထဲမှာမှရဲရဲပိုင်တဲ့မှုပါတယ်လို့တကယ်တမ်းအမှုဖွင့်ရမယ်အမှုတွေလည်းရှိတာပေါ့လေအဲ့တော့ဒီလိုမျိုးနှစ်ဖက်အတိုက်အခိုက်ပေါ့လေဆရာအဲ့တော့အဲ့ဓာရီနဲ့ပတ်သက်ပြီးတော့စင်စင်ချင်းချင်းလောက်ကြဖို့ကောင်းသလားဒါမှမဟုတ်ရှေ့ဆက်ပြီးတော့ဒီလိုပဲဟိုပေါ့လေပြိုင်ကြမယ်
သူနိုင်ကိုနိုင်အပြိုင်ကျဲကြမယ်လို့လုပ်ရင်ကောင်းလားဆရာ
အဲ့တော့တကယ်တော့တရားဥပဒေစိုးမိုးရေးဆိုတော့တရားရုံးရောက်ရင်တော့တရားဥပဒေစိုးမိုးရေးဖြစ်တော့တရားရုံးမရောက်ရင်တော့ဥပဒေမစိုးမိုးဘူးပေါ့အဲ့တော့တကယ်တော့ကျွန်တော်တို့ကအခုအချိန်မှာတော့ဟောအမနာမတိုင်းပြည်ကလည်းနူးနူးဆိုရှယ်ဟိုတဲ့ကဆိုရှယ်လစ်ကနေပြီးတော့အာဏာရှင်ကနေအခုဒီမိုကရေစီအပြောင်းပေါ့အပြောင်းလေးကအမနာမတိမ်မွေးတဲ့အချိန်လေးမှာတော့တော့တယောက်တယောက်သီးခံပြီးတော့နေရမှာထင်ပါတယ်ဟောအာဏာရပါတီကလည်းမှားတာတွေအများကြီးရှိတာပဲဒီအတိုက်ခံတွေကလည်းမှားတာရှိမှာပဲအဲ့တော့သူတို့တွေအကုန်လုံးကြည်နိုင်ပြီးတော့တို့တော့ဖြင့်ဒီဟာတော့တင်မုန်းချေပြီးတော့တို့ကတို့လှုပ်သွားကြမယ်ဆိုရင်တော့အများကြီးကောင်းတာပေါ့သို့တော်လည်းဟောခုနကကျွန်တော်ပြောလို့တရားဥပဒေစိုးမိုးရေးကလည်းတိုင်းပြည်မှာအရေးကြီးတော့လေဒါလေးတွေကနှစ်ဖက်မျှအောင်လို့ကျွန်တော်ယူဆပါတယ်
ကဲပါအခုဒီနိုင်ငံတကာကဲခတ်လေးလာရေးအဖွဲ့တွေရောပြည်တွင်းကဲခတ်လေးလာရေးအဖွဲ့တွေရောပေါ့အခုသွားကြမယ်အသီးသီးပေါ့လေဒါပေမဲ့သူတို့ရဲ့တာဝန်ပေါ့ဒီနိုင်ငံတကာကဲခတ်လေးလာရေးအဖွဲ့တွေကတော့ပြောတာသူတို့ကဒီရွေးကောက်ပွဲကိုအကဲခတ်စောင့်ကြည့်လေ့လာရုံနဲ့အစီအခံစာတင်သွင်းဖို့ပဲရှိတယ်ဝင်ရောက်ဆက်ဖက်ဖို့မရှိဘူးတဲ့ဒီရွေးကောက်ပွဲရဲ့ရလတ်အပေါ်မှာလည်းသူတို့ကဒီမြင်ုံမြင်တဲ့အတိုင်းပဲပေါ့နော်သူတို့မှဘာမှဆုံးဖြတ်ပိုင်ခွင့်မရှိဘူးသူတို့ဒီလုံးဝအကဲခတ်ပုတ်တဲ့အဆင့်အနေနဲ့သာတုံးသက်ပြီးတော့လိုအပ်တယ်လို့အကြံပြုထောက်ခံချက်အစီအခံလိုက်တင်သွင်းသွားဖို့ပဲရှိရလို့ပြောပါရတယ်။အဲ့တော့ကျမတို့အားလုံးဒီရွေးကောက်ပွဲကိုမြန်မာနိုင်ငံရဲ့ဒီနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုဟိုရင်ခုန်စွာနဲ့ပဲဆက်ပြီးတော့စောင့်ကြည့်ကြရအောင်ပေါ့နော်။ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာခင်ပေါင်ညိုရဲ့ဆရာစာရေးဆရာဦးစီသူအောင်မြင့်ရဲ့ကဲခတ်ပုဂ္ဂိုလ်ကြီးဒေါက်တာညာမျိုးသိန်းတို့ကျေးဇူးအများကြီးတင်ပါတယ်ရှင့်။
ကျေးဇူးတင်ပါတယ်
။ကျေးဇူးပါ။ကျေ
းဇူးတင်ပါတယ်။
VOA ရဲ့ရွေးကောက်ပွဲစကားဝိုင်းကိုတင်ဆက်ပေးခဲ့တာပါရှင် VOA ကနေကဏ္ဍအပေါင်းစုံကိုထုတ်လင်းပေးနေပါတယ်ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတယ်တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ပဟိုစာရိုက်ကြီးရန်ကုန်မြို့ကိုစာရိုက်ဆက်သွယ်နိုင်ကြပါရဲ့ရှင်ဗုဒ္ဓဟောင်းညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြံနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုကုချောချောသိန်းကပြောပြပေးပါအောင်ရှင
်ဒီတရင်မှာနောက်ပိုင်းဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပမဲ့စီးပွားရေးအခြေအနေဆိုင်ရာနိုင်ငံဆောင်အစည်းအဝေးတွေကိုအီရန်နိုင်ငံဂျာယီဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီပြည်ရောက်မယ်လို့ပြောခွင့်ရအမျိုးသမီးတူကဒီကနေ့ပြောပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီဥဆောင်ပြီးတော့တက်ရောက်မှာပါအဲ့လိုအစည်းအဝေးမျိုးမှာမဆိုအီရန်နိုင်ငံပါဝင်တက်ရောက်တာဟာအမေရိကန်နဲ့တခြားအနောက်အင်အားကြီးနိုင်ငံတွေဘက်မှာအပြောင်းအလဲတစ်ခုဖြစ်တာကိုပြတဲ့သဘောဖြစ်နိုင်ပါတယ်။ဇူလိုင်လကရထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်တာကလွဲလို့တခြားကိစ္စတွေမှာအီရန်နဲ့ပတ်သက်တာကိုကန့်သတ်ဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကကြိုးစားထားတာပါ။တောင်တရုတ်ပင်လယ်တွင်မှာတရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်းစုတွေနဲ့တန်တာကြောက်တန်းသားရေပြင်ကိုအမေရိကန်ပြည်ထောင်စုကစစ်သင်္ဘောတစ်စင်းလွှတ်တဲ့ပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်ဘက်ကတော့အဲ့ဒီလိုကင်းလှည့်လုပ်ငန်းမျိုးတွေနောက်ထပ်လုပ်သွားအောင်မယ်လို့ခိုင်မာပြောပါတယ်။အင်္ဂါနေ့ကစစ်သင်္ဘောလွှတ်တဲ့လို့ရဲ့အတွက်ရေဝင်ကောက်ကွက်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Max Bogus ကိုဆင့်ခေါ်ခဲ့တယ်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနကပြောပါတယ်။ဒီလို့ရဟာတရုတ်တို့ကနယ်မြေပိုင်ဆိုင်တယ်လို့အငင်းပွားဝယ်ပြောထားတာကိုအမေရိကန်တို့ကပြောင်းဆင့်ခေါ်လိုက်တဲ့လို့ရဖြစ်မြင်ရပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျရင်ကျင်းပမဲ့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ပြည်တွင်းပြည်ပအဖွဲ့အစည်း45ဖွဲ့ကလေ့လာသူပေါင်း6000ကျော်ကိုခွင့်ပြုထားတယ်လို့တရုတ်ဆိုရပိုင် CCTV သတင်းတပုတ်မှာဖော်ပြထားပါတယ်။အတည်ပြုပေးထားတဲ့လေ့လာသူ6921ယောက်ထဲမှာ6400ကပြည်တွင်းကစောင့်ကြည့်လေ့လာရေးအဖွဲ့တွေကဖြစ်ပြီး321ယောက်ကပြည်ပစောင့်ကြည့်လေ့လာရေးအဖွဲ့တွေကဖြစ်တယ်လို့သတင်းမှာဖော်ပြပါတယ်။လေ့လာသူတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးတာတွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစောင့်ကြည့်လေ့လာကြမှာပါ။ရွေးကောက်ပွဲကာလတစ်လျှောက်ဥရောပသမဂ္ဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ EOM ကစောင့်ကြည့်လေ့လာပြီးမြန်မာရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးအပေါ်ပြည့်ပြည့်စုံတဲ့လေ့လာသုံးသပ်ချက်တစ်ခုကိုလုပ်သွားမှာပါ။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အစဉ်ဟာဒီနှစ်မှာကျဆင်းသွားပြီးအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်အမေရိကန်အခြေစိုက် Freedom House အဖွဲ့ကသတ်မှတ်လိုက်ပါတယ်။အင်တာနက်လွတ်လပ်ခွင့်အကောင်းဆုံးနိုင်ငံကိုအမှတ်တုံးညအဆိုးဆုံးနိုင်ငံကိုအမှတ်တရပေးပြီးအဆင့်ခွဲသတ်မှတ်တာမှာမြန်မာနိုင်ငံကို63မှတ်ပေးထားတာကြောင့်ပြီးခဲ့တဲ့နှစ်ကအမှတ်60နဲ့လက်စိတ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတာကနေအဆင့်ကျသွားတာပါ။ဒီကနေ့ထုတ်ပြန်တဲ့2015ခုနှစ်အတွင်းအင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House အဖွဲ့ရဲ့အစီအကံစာထဲမှာအဲ့လိုသတ်မှတ်ထားတာဖြစ်ပါတယ်။အထူးသဖြင့်အင်တာနက်အသုံးပြုသူတွေရဲ့လွတ်လပ်ခွင့်အခြေအနေကျဆင်းသွားတယ်လို့ Freedom House အဖွဲ့ကပြောပါတယ်ခင်ဗျာ။
တဲ့အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 5.95တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ Thank you.
This program has come to you from the Voice of America, Washington.